Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဩဂုတ်လ29ရက်အင်္ဂါနေ့မနက်ပိုင်း 6:00 ကနေ 9:00 အထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တမောင်သားမှာ
ဣသရေလကိုအီရန်နဲ့သူ့အစွဲအပွားတွေတိုက်ခိုက်လာနိုင်ခြင်းရှိနေသေးတယ်လို့အမေရိကန်ဘက်ကယူဆနေပါတယ်။တပည့်ချင်းမျိုးကိုအပြစ်အဝထိ ंछ ုပ်လိုက်တယ်လို့ NUG ကာကွယ်ရေးဝန်ကြီးဌာနကကြေညာပါတယ်။အီယာဝတီတိုင်းတွင်းရေဘေးသင့်ပြည်သူတွေကို WFP ကထောက်ပံ့ကူညီနေတယ်လို့ကုလသမဂ္ဂကထုတ်ပြန်ပါတယ
်။ဒီလိုသတင်းတွေအပြီးမှာတော့အာရှငယ်ဘဝအမေရိကန်မဲဆန္ဒရှင်တွေအကြောင်းနဲ့အမေရိကန်ရဲ့ပါတီနှစ်ပါတီစနစ်အကြောင်းကြားကြရပါမယ်။ပြီးတော့ခင်ဦးမျိုးနယ်တွင်လေကြောင်းတိုက်ခိုက်မှုသတင်းဆောင်ပါကိုလည်းကြားကြရမှာပါ။အဲဒီနောက်မှာတော့ပါကစ္စတန်ကဆိုဒါပြတ်စစ်အင်ဒိုနီးရှားကရှေးဟောင်းလူအမေရိကန်ကြောင်းတချို့မှာဖိုးကင်ခွင့်ပိတ်လိုက်တဲ့ကိစ္စတွေကိုလည်းရှုစားနားဆင်ကြရပါမယ်။အပတ်စဉ်အစီအစဉ်မှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတွေကိုရှုစားရမှာပါ။အခုတော့ထိတ်တန့်ရောက်သတင်းတွေကိုနန်းအောင်ကတင်ပြပါဦးမယ
်။ Israel ကို Iran နဲ့သူ့ရဲ့အစွဲအပွားတွေကတိုက်ခိုက်လာနိုင်ခြင်းရှိနေသေးတယ်လို့ယုံကြည်ရကြောင်းအမေရိကန်ကသတင်းလာနေမှာပြောပါတယ်။Hezbollah အကြီးရန်တပ်မတော်အုပ်ကို Israel ဘက်ကလှုပ်ကြံတပ်ဖြတ်တဲ့အပေါ်လက်တုံပြန်တဲ့အနေနဲ့ပြီးခဲ့တဲ့ရက်မှာပဲ Israel ပိုင်နက်ထဲကိုထောင်းနဲ့ခြေတဲ့ဒုံးကြီးတွေ drone တွေနဲ့ Lebanon နိုင်ငံတွင်းက Hezbollah အုပ်စုတွေတိုက်ခိုက်ခဲ့ပြီးတဲ့နောက်အမေရိကန်ရဲ့ပြောဆိုချက်ထွက်လာတာပါ။ Iran ကောင်းဆောင်တဲ့အခြားလူပုဂ္ဂိုလ်တို့ရဲ့လူသေရှင်ကြားပြောဆိုချက်တချို့အရအဲ့ဒီလိုတိုက်ခိုက်မဲ့ချင်းချောင်းမှုတွေကိုအမေရိကန်ကစောင့်ကြည့်နေပြီးဒီလိုတိုက်ခိုက်လာမယ်ဆိုရင်တော့ Israel ကိုရောအမေရိကန်တပ်ဖွဲ့တွေကပါကာကွယ်သွားမယ်လို့ပင်ဒဂွန်ပြောခွင့်ရဗိုလ်မှူးချုပ်ပက်ဒရိုက်တာကသတင်းထောက်တွေကိုပြောပါရဲတချိန်တည်းမှာပဲအီရန်နိုင်ငံခြားရေးဝန်ကြီးအာဘတ်အဂရာချီကလည်းပြီးခဲ့တဲ့လကတီဟရန်မြို့မှာဟာမတ်နိုင်ငံရဲ့ကောင်းဆောင်ကိုတပ်ဖြတ်ခဲ့တဲ့လို့ရအတွက်မလွဲမသွေလက်တုံပြန်သွားမယ်လို့အီတလီနိုင်ငံခြားရေးဝန်ကြီးကိုပြောဆိုခဲ့တာပါအီတလီနိုင်ငံခြားရေးဝန်ကြီးအန်တိုနီယိုတာယာနီနဲ့ဖုန်းဆက်ပြောဆိုမှုနဲ့ပတ်သက်လို့အီရန်နိုင်ငံခြားရေးဌာနရဲ့သတင်းလာနေထုတ်ပြန်ချက်မှာတော့အီရန်ဘက်ကတင်းမာမှုတွေတိုးလာတာမျိုးမလို့လားပဲမလဲဖြစ်လာရင်လည်းနောက်မတူဘူးလို့ပြောဆိုခဲ့ကြောင်းဖော်ပြထားပါတယ်ယူကရိန်းနဲ့မြေတဲကို drone နဲ့မီဆိုင်တုံးအလုံးပေါင်း200လောက်နဲ့ရုရှားတို့ကသတင်းလာနေမှာပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်လူ၄ဦးထက်မနည်းသေဆုံးပြီးတော့နိုင်ငံတော်မျိုးအတော်များများမှာဓာတ်အားတွေပြတ်တောက်ကုန်တယ်လို့ယူကရိန်းအရာရှိတွေကပြောပါရယ်ဒေသ10ခုထက်မနည်းကိုပြင်မှတ်ထားတိုက်ခိုက်ခဲ့တာဟာတအားအလိုအဆုံးဖြစ်တဲ့ဆောင်းရွာတွေမတိုင်းမီယူကရိန်းရဲ့ထပ်အား business တွေအကြီးကျယ်ထိခိုက်ပျက်စီးအောင်ရုရှားတို့ကြိုးပမ်းဆောင်ရွက်မှုဖြစ်ပုံရတယ်လို့ယူကရိန်းအစိုးရကပြောပါရယ်ရုရှားမြောက်ပိုင်းကပ်စ်ဒေသထဲကယူကရိန်းတို့အရှောင်းနှခင်ဝင်ရောက်တိုက်ခိုက်ခဲ့တဲ့ပြီးတဲ့နောက်တရင်ပတ်အတွင်းမှာပဲရုရှားဘက်ကအပြင်းထန်ဆုံးတိုက်ခိုက်မှုလည်းဖြစ်ပါရဲကပ်စ်ဒေသထဲကရုရှားတပ်ဖွဲ့ဝင်အတော်များများကိုယူကရိန်းတို့ကတပ်ဖြတ်ဖမ်းဆီးနိုင်ခဲ့ပြီးတော့ရုရှားတို့လက်ထက်ကယူကရိန်းစစ်တုံးမန်းတွေနဲ့လဲလည်နိုင်မယ်လို့လည်းမျှော်လင့်ထားတာပါတနင်္လာနေ့တိုက်ခိုက်မှုဟာလက်နက်မျိုးစုံပဝန်းနဲ့ကြီးမားတဲ့တိုက်ခိုက်မှုဖြစ်ပြီးရုရှားရဲ့အခြားတိုက်ခိုက်မှုတွေလိုပဲအယက်သားအဆောက်အုံတွေကိုပြင်မထားတာဖြစ်တယ်လို့ယူကရိန်းသမ္မတဗလိုဒိုမီယာဇလန်စကီက Telegram လို့မှုစာမျက်နှာမှာပြောပါတယ်။ရုရှားကကာကွယ်ရေးဝန်ကြီးဌာနကတော့သူ့ရဲ့တပ်ဖွဲ့ဝင်တွေကတိကျတဲ့အစီအမံလက်နက်တွေနဲ့ယူကရိန်းစစ်ဖက်အဆောက်အုံတွေအတွက်တအားပေးနေတဲ့စစ်ရုံတွေကိုပြင်မထားတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ဂျပန်လေပိုင်းနဲ့ထဲတင်းလာနေကကျူးကျော်ဝင်ရောက်လာခဲ့တဲ့တရုတ်စစ်ပဲလေယာဉ်တစ်စင်းကိုဂျပန်တက္ကသိုလ်ရဲ့ဂျက်လေယာဉ်တွေနဲ့တတိပင်းနှင်းထုတ်ခဲ့ရတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်။နာဂါဆာကီစီရင်စုထဲကတန်ဂျိုကျွန်းစုလေပိုင်းနဲ့ထဲကိုတရုတ်စစ်လေယာဉ်ကျူးကျော်ဝင်ရောက်လာကြောင်းဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှအတည်ပြုထားပါရယ်။အရေးပေါ်အခြေအနေဖြစ်တဲ့အတွက်တိုက်လေယာဉ်တွေဆစ်လုခဲ့ရတယ်လို့လည်းဂျပန်ကာကွယ်ရေးဝန်ကြီးဌာနရဲ့ကြေညာချက်မှပြောထားပါရယ်။တရုတ် Y9 ထောင်းလိုင်းရေးလေယာဉ်ဟာဂျပန်လေပိုင်းနဲ့ထဲကိုမနက် 7:29 မိနစ်မှာဝင်ရောက်လာပြီးတော့9မိနစ်လောက်ပြန်တန်းသွားခဲ့တယ်လို့လည်းကြေညာချက်မှပြောထားပါရယ်။ဒီဖြတ်နဲ့ပတ်သက်လို့တရုတ်အာဏာပိုင်တွေဘက်ကအမှတ်ချက်ပြပြောဆိုတာတော့မရှိပါဘူး။ဒါဟာဂျပန်လေပိုင်းနဲ့အတွင်းတရုတ်စစ်လေယာဉ်ပထမဆုံးကျူးကျော်ဝင်ရောက်မှုဖြစ်တယ်လို့ NHK အပါဝင်သတင်းမီဒီယာတွေကပြောပါရယ်။တရုတ်စစ်လေယာဉ်တွေကိုသတိပေးချက်ထုတ်ပြန်တာမျိုးကလွဲရိုးလို့မီးကြီးလိုသတိပေးတဲ့လက်နက်မျိုးတောင်အသုံးမပြုခဲ့ဘူးလို့ NHK သတင်းကပြောပါရယ်။ဒီဖြတ်နဲ့ပတ်သက်ပြီးတော့ဒုတိယနိုင်ငံခြားရေးဝန်ကြီးမာဆာတာကာအိုရကာနာကဂျပန်ဆိုင်ရာတရုတ်ယာယီတန်အမတ်ကိုတနင်္လာနေ့နောက်ပိုင်းကဆင့်ခေါ်ပြီးတော့ပြတ်သားစွာကန့်ကွက်ခဲ့တယ်လို့အလားတူဖြတ်မျိုးထပ်မဖြစ်အောင်သတိပေးပြောကြားခဲ့တယ်လို့လည်းနိုင်ငံခြားရေးရဲ့ထုတ်ပြန်ချက်မှာပြောထားပါရယ်။
UAE မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီတွင်ထုတ်ပြီးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B, Asia Bing Juru, ဒါမှမဟုတ် Thaicom 6 Juru Channel 123လို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် UAE မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရမနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မန္တလေးတိုင်းတပိတ်ချင်းမြို့ကိုဩဂုတ်လ25ရက်နေ့မှာအပြေအဝထိန်ချုပ်သိမ်းပိုက်လိုက်တယ်လို့ NUG အမျိုးသားညညွတ်ရဲ့အဆိုအရကာကွယ်ရေးဝန်ကြီးဌာနကနေမှတ်တမ်းတပ်ပုံတွေနဲ့တကွဖော်ပြခဲ့ပါတယ်။ NUG ကာကွယ်ရေးဌာနရဲ့ PDF ပြည်သူကာကွယ်ရေးတပ်ရင်းတပ်ဖွဲ့တွေကတပိတ်ချင်းမြို့သိမ်းတိုက်ပွဲဆင်နွှဲခဲ့တာဖြစ်ပြီးတိုက်ပွဲအတွင်းစစ်ကောင်စီစစ်လက်နက်ခဲယံတွေအပြင်ခရိုင်အုပ်ချုပ်ရေးအဖွဲ့ဝင်ဒုတိယဗိုလ်မှူးကြီးတဦးကိုလည်းဖမ်းဆီးရမိတယ်လို့ထုတ်ပြန်ထားပါတယ်။ဖန်စီရမိသူဒုတိယဗိုလ်မှူးကြီးကိုနိုင်ငံတကာစစ်ဥပဒေနဲ့အညီကောင်းမွန်စွာထိသိမ်းထားတယ်လို့လည်းဆိုပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလေးချောင်းတိုက်ခိုက်မှု၈ကြိမ်ရှိခဲ့ပေမဲ့ PDF တွေကမြို့ကိုအောင်မြင်စွာထိန်းချုပ်နိုင်ခဲ့ပြီလို့လည်းသတိပေးထုတ်ပြန်ပါတယ်။ဒါနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကတစုံတရာအတည်ပြုရာထုတ်ပြန်ပြောဆိုရာမရှိသေးပါဘူး။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကလည်းစကိုင်းတိုင်းတပည့်ရင်မြို့ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ပြီးအချိန်ခဏသိမ်းယူခဲ့ပါတယ်။အဲ့ဒီနောက်ပြန်လဲဆုတ်ခွာသွားပြီးတပည့်ရင်မြို့ကိုစစ်ကောင်စီတပ်ကလက်ရှိပြန်လဲထိန်းချုပ်ထားပါတယ်။ NUG ကကွယ်ရေးဝန်ကြီးဌာနလက်အောက်ခံပြည်သူ့ကကွယ်ရေးတပ်တချို့ဟာရှမ်းမြောက်စစ်စင်ရေးတချို့မှာလည်းပါဝင်ခဲ့ပြီးလက်ရှိအားဖြင့်မန္တလေးတိုင်းတွင်စစ်စင်ရေးတွေမှဦးဆောင်နေတာတွေ့ရပါတယ်။အေရီတိုင်းထဲကရေးပေးတဲ့ပြည်သူတွေကိုကမ္ဘာဆန္ဒရိက္ခာအစီအစဉ် WFP ကပြီးခဲ့တဲ့တစ်ပတ်ကစပြီးတော့ဆန္ဒရိက္ခာတွေတွားရောက်ပြဖို့ခဲ့တယ်လို့ WFP နဲ့ကုလသမဂ္ဂအသွင်းရေးမှူးချုပ်ရင်းကထုတ်ပြန်ပါတယ်။တာဟာ6နှစ်အတွင်း ARD တိုင်းတွင် WFP ရဲ့ပထမဆုံးတုံ့ပြန်ဆောင်ရွက်ချက်လည်းဖြစ်ပါတယ်။ ARD တိုင်းထဲမှာရေးပေးတဲ့ပြည်သူ9သိန်းလောက်ရှိမယ်လို့လည်းခန့်မှန်းရပြီးလာမယ့်ရက်ပိုင်းအတွင်းလူ3000ခွဲလောက်အတွက်နဲ့ဆန်းနဲ့အာဟာရမုန့်တွေတွားရောက်ပြဖို့လည်းခန့်မှန်းချပါတယ်။မြမဆန်ဦးကြီးလို့တင်စားခေါ်ပေါ်ကြတဲ့ AR ရီတိုင်းဟာရည်ကြီးရဲ့ရှန်နာမျိုးလိုဥတုရသည့်ပြောင်းလဲမှုတန်းနဲ့အတော့ကိုရင်ဆိုင်ရနိုင်ခြင်းရှိနေပြီးလက်ရှိရည်ကြီးမှုကြောင့်ဆန်ထွက်နှုံးအပေါ်တက်ရောက်မှုတွေဖြစ်လာစေတယ်လို့မြမဆန်ရ WFP ဌာနကိုယ်စားလှယ်ရှီလာမက်ထရူကပြောပါတယ်။ရည်ကြီးရဲ့ရှန်မှုနဲ့တက်ရောက်မှုက AR ရီတိုင်းတစ်ခုထဲတင်မကဘဲနဲ့မြမတနိုင်ကလုံးအပေါ်မှာပါကြည့်ရမယ့်ပုံရှိတယ်လို့ WFP အနေနဲ့ဆန္ဒရိက္ခာမလုံလောက်မှုတွေလျှော့ပါတက်တာတော့အောင်လို့အလင်းအမြန်ဆောင်ရနေပါတယ်လို့လည်းပြောပါတယ်။အခုလိုရေကြီးရေရှမ်းမုံဖြစ်ခင်ကတည်းက ARD တိုင်းဒေသကြီးတက်ကလူဦးရေ၄ပုံ၃ပုံဖြစ်တဲ့လူသတန်းခွဲလောက်တို့ဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေကြတယ်လို့လည်းမြန်မာနိုင်ငံလူသားချင်းစာနာမှုလိုအပ်ချက်နဲ့တုံ့ပြန်ရေးစီမံချက်2024အစဉ်ခါစာမှာဖော်ပြထားပါတယ်။ဆူဒန်နိုင်ငံအရှေ့ပိုင်းက Red Sea ပြည်နယ်မှာမိုးကြီးပြီးတော့ရေလောင်တမန်ပြိုကျခဲ့တာကြောင့်အနေပတ်ဝန်းကျင်ကလူနေအိမ်တွေရေမြုပ်ခဲ့တာမှာဒါဇင်နဲ့ချီပျောက်ဆုံးနေတယ်လို့ဒေသရင်းသတင်းတွေကပြောပါရယ်။ Abrupt ရေလောင်တမန်ပြိုကျခဲ့တဲ့ area တစ်ဝိုက်ကရေပေးတဲ့ပြည်သူတွေအတွက်အကူအညီတွေပေးပို့နေပြီလို့အစိုးရကတင်းငွေကနေမှထုတ်ပြန်ပါရယ်။လူ၄ဦးထက်မနည်းသေဆုံးကြောင်းအတည်ပြုပေမဲ့လည်းဘလောက်ပျောက်ဆုံးနေတယ်လဲဆိုတာကိုတော့ကြေညာချက်မှဖော်ပြမထားပါဘူး။ဒေသန္တရအရာရှိတဦးကတော့တိတ်ဆုံးသူ60ထက်မနည်းရှိနိုင်ပြီးပျောက်ဆုံးသူကတရာကျော်တယ်လို့ El Dahia သတင်းဌာနကပြောပါတယ်။တစ်ချိန်တည်းမှာပဲနိုင်ဂျီးရီးယားနိုင်ငံထဲကအရှေ့မြောက်ဘက်မှာလည်းမိုးသည်းထန်ပြီးတော့ရေကြီးမှုကြောင့်လူ49ဦးထက်မနည်းတိတ်ဆုံးပြီးတော့ထောင်နဲ့ချီနေရပြောင်းရွှေ့ခဲ့ရတယ်လို့အရေးပေါ်တုံ့ပြန်ရေးဌာန NEMA ကသတင်းလာနေမှာပြောပါတယ်။နိုင်ငံအရှေ့မြောက်ပိုင်းကပြည်내သုံးခုမှာမိုးသည်းထန်ပြီးတော့ရေကြီးခဲ့တဲ့အတွက်လူပေါင်း4000ကျော်ပြေလို့ရတင်းရှောင်ခဲ့ရတယ်လို့စိုက်ပျိုးမြေတွေပါပျက်စီးခဲ့ရတယ်လို့လည်းပြောပါတယ်။2022ခုနှစ်တုန်းကလည်းနိုင်ဂျီးရီးယားမှာဆယ်နှစ်အတွင်းအဆိုးဆုံးရေကြီးခဲ့တာမှာလူ600ထက်မနည်းသေဆုံးခဲ့ရပြီးတော့လူသတန်းခွဲလောက်နေရပြောင်းရွှေ့ခဲ့ရတဲ့အပြင်ဆက်ပြိုးမြေဟက်တာပေါင်း4သိန်းခွဲလောက်ပျက်စီးခဲ့ရတာဖြစ်ပါတယ
်။မနက်ခင်းနောက်ဆုံးအသတင်းတွေကိုနားလည်ကြည့်ကြပေးရတာပါ။အခုတော့အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါတွေနဲ့စကြင်ပါတယ်။အမေရိကန်ရဲ့ပါတီနှစ်ပါတီစနစ်အကြောင်းမပြောမီမှာအာရှနယ်ပေါ်အမေရိကန်မဲဆန္ဒရှင်လူဦးရေကိုကြီးကြအောင်ပါအမေရိကန်မှာဒီလူဦးရေဟာ2029နှစ်ကလေးကအများဆုံးတိုးလာနေတယ်လို့ပူးသုတေသနစင်တာကဖော်ပြပါတယ်2022ခုနှစ်မှာကယ်လီဖိုးနီးယားပြည်နယ်မှာမဲပေးနိုင်တဲ့အာရှနယ်ပေါ်အမေရိကန်အများဆုံးရှိပြီးဒီနောက်မှာတော့နယူးယောက်နဲ့တက်ဆက်ပြည်နယ်တွေမှာရှိနေကြပါတယ်ဒီအကြောင်းကိုတက်ဆက်ပြည်နယ်ကဟူစတန်မြို့ကနေအလစ်စပတ်လီတရေပေးပို့ထားပါတယ်ကိုကြိန်ချန်းကပြောပြမှာပါ
Texas ပြည်နယ် Houston မြို့မှာအာရှနဲ့ပတ်သက်တာအကုန်ရနိုင်ပါတယ်ဒီမြို့ပတ်ဝန်းကျင်မှာရနိုင်တဲ့အစားအသောက်တွေဟာအာရှယဉ်ကျေးမှုပေါင်းစုံရောနှောနေတာကိုထင်ဟပ်နေတာပါအဲ့ဒီတဲကစင်ဂျေဘုံခရိုင်တစ်ခုဖြစ်တဲ့ Fort Bend ခရိုင်မှာအာရှနယ်ပွားဟာ27ရာခိုင်နှုန်းလောက်နေထိုင်တာပါအဲ့ဒီအရက်မှာတရုတ်နယ်ပွား American JJ Clements လည်းနေထိုင်ပါတယ်
I think for
ပါတီနီယလုံးကအာရှနယ်ပွားတိုင်ဝမ်ကိုလစ်လျူရှုထားလို့မရတော့ဘူးလို့ထင်ပါတယ်
။အာရှနယ်ပွားအမေရိကန်တွေဟာအမေရိကန်ပြည်ထောင်စုမှာအမြန်ဆုံးတိုးလာနေတဲ့အုပ်စုဖြစ်တယ်လို့အမေရိကန်သံကောင်စီရင်အချက်လက်တွေကပြနေပါတယ်။ပြီးခဲ့တဲ့သမရရွေးကောက်ပွဲနှစ်ခုမှာလည်းဒီအုပ်စုတွေကမဲလာပေးသူတွေစံချိန်တင်တိုးလာနေတာပါ။ဒီမိုကရက်တစ်သမရလောင်းကမ်လာဟဲရစ်ကဒါကိုသတိပြုမိပြီးအာရှနယ်ပွားတွေကိုပြစ်မှတ်ထားတဲ့ကြေညာနှစ်ခုလက်တလောထုတ်ပြန်ထားပါတယ်။အာရှနယ်ပွားတွေထဲမှာဒီမိုကရက်လို့ခံယူထားသူတွေဟာရီပဘလစ်ကန်လို့ခံယူသူတွေထက်များပါတယ်။အကြောင်းကတော့အာရှနယ်ပွားမဲဆန္ဒရှင်တဝက်ကျော်လောက်ကရွှေပြောင်းအခြေချသူတွေဖြစ်လို့ပါ။ကိုရီးယားနယ်ပွားဘက်ကီကင်ကပထမဦးဆုံးမဲပေးမဲ့သူပါ
။ဆိုဆွန်ညုတ်ဒရီနာ
ထရန့်မူဝါဒတွေကလူနည်းစုတွေအများကြီးကိုထိခိုက်ပါတယ်
။ရစ်ချတ်မာရေးကဟျူစတန်တက္ကသိုလ်ကအကြီးတန်းသုတေသီပါ
။ A lot of his policies.
သူမူဝါဒအများစုကမက္ကဆီကိုနဲ့တောင်အမေရိကကတရားမဝင်ရွှေပြောင်းအခြေချသူတွေကိုရည်ရွယ်ထားရုံတင်မကတရားဝင်ရွှေပြောင်းတွေကိုပါကန့်သတ်လိုက်တာပါ
ဒါပေမဲ့လည်း2024ခုနှစ်အာရှနယ်ပွားအမေရိကန်တွေကိုစစ်တမ်းကောက်ယူရမှာတော့22ရာခိုင်နှုန်းက Republican လို့ခံယူထားပါတယ်အဲ့ဒီထဲမှာတရုတ်နယ်ပွားအမေရိကန်ဒန်နီယယ်ဝေါင်းလည်းပါဝင်ပါတယ
် Less government is what Asian want
အာရှနယ်ပွားတွေလိုချင်တာကအစိုးရပတ်သက်မှုနဲ့ခုံကောက်တာနေပြီးတော့လွတ်လပ်မှုပို့လို့ခြင်းပါတယ
်ဒီစစ်တမ်းထဲမှာပဲအာရှနယ်ပွား37ရာခိုင်နှုန်းကလွတ်လပ်သူတွေအဖြစ်ခံယူပါတယ်ဒါပေမဲ့လည်းဒီစစ်တမ်းထဲမှာပါတဲ့42ရာခိုင်နှုန်းကနိုင်ငံရေးပါတီသို့မဟုတ်ကိုယ်စားလှယ်တယောက်ယောက်ကဆက်သွယ်တာမျိုးမရှိဘူးလို့ဖြေထားပါတယ်ဒါနဲ့ပတ်သက်လို့အာရှနယ်ပွားအမေရိကန်တွေမှာလည်းတစ်စိတ်တစ်ပိုင်းတာဝန်ရှိတယ်လို့ဒေတာဆိုင်ရာရွေးကောက်ခံကိုယ်စားလှယ်ဖြစ်ဖူးသူဒန်နီယယ်ဝေါင်းကပြောပါတယ
် We are not organized we don't understand the
ကျွန်တော်တို့ကမစုစည်းနိုင်ပါဘူးအမေရိကန်နိုင်ငံရဲ့စနစ်ကိုလည်းနားမလည်ပါဘူးဒါကြောင့်ကျွန်တော်တို့ရဲ့အင်အားတွေကိုစုစည်းပြီးတော့ဘုံသဘောတူညီတဲ့ရည်မှန်းချက်တွေရအောင်လဲမစွမ်းဆောင်နိုင်ပါဘူ
းအာရှနယ်ပွားအမေရိကန်15တန်းလောက်မဲလာပေးနိုင်ပြီးသူတို့တွေဟာနိုင်ငံအမျိုးမျိုးကလာကြတာပါဒါတွေကိုစုစည်းဖို့ကခက်ခဲပါတယ်အာရှနယ်ပွားတွေအနေနဲ့မဲဆယ်စီယုံရေးအဖွဲ့အတွက်လူတန်းဖို့ကလည်းစိန်ခေါ်မှုတစ်ခုပါဒါကိုလည်းမြို့ကောင်စီဝင်ဖြစ်ဖို့ဝင်ပြိုင်တုန်းကဒန်နီယယ်ဝေါင်းကကြုံမှုပါတယ
် Asian
ကျွန်တော်တို့အာရှနယ်ပွားတွေကနိုင်ငံရေးလမ်းကြောင်းအတွက်လူတန်းတာမျိုးမလွတ်တတ်ကြသေးပါဘူးဘယ်လိုအလွတ်လွတ်သလဲဆိုတာနားမလည်သေးတာပါ
ဒေသဆိုင်ရာယာတို့အတွက် Clements ကလည်းဝင်ပြိုင်မှုပါတယ
် Asian society I don't think they
အာရှတိုင်ဝမ်ရာခရီးယန်တွေလိုမျိုးတော့မဟုတ်ဘူးခရီးယန်တွေမှာလူတန်းတဲ့အကျင့်မျိုးရှိပါတယ်ဒါကြောင့်အာရှနယ်ပွားတွေကိုပညာပေးတွေလှုပ်သင့်ပြီးတော့သူတို့ကိုလည်းချင့်ကပ်သင့်ပါတယ်
ပြီးခဲ့တဲ့သမရရွေးကောက်ပွဲမှာတော့ကအာရှနယ်ပွားအမေရိကန်60ရာခိုင်နှုန်းလောက်မဲလာပေးခဲ့ပါဗျ။နိုင်ငံသားအသစ်ဖြစ်လာသူအာရှနယ်ပွားတွေနဲ့ဆက်ဆံရေးထူထောင်ပြီးနိုင်ငံရေးလုပ်ငန်းစဉ်တွေအကြောင်းပညာပေးတွေလှူထားရင်တော့သူတို့ပါဝင်လာနိုင်ပါတယ်လို့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်ခင်ဗျာ
။ကိုချင်းကြမှာအမေရိကန်ပြည်တော်စုမှာတမိုင်းတစ်လျှောက်နိုင်ငံရေးပါတီအများအပြားရှိခဲ့ပေမဲ့ဒီမိုကရက်နဲ့ရီပဘလစ်ကန်ပါတီစနစ်ကတော့နိုင်ငံရေးဖြစ်စင်မှာလွှမ်းမိုးထားတာပါ။ဒီကြောင့် Alex Gendler ရှင်းပြထားတာကိုကိုဝင်းခမောင်ကတင်ပြပေးမှာပါ
American ပြောင်စုမှာနောက်ဆုံးပြုတ်လုတဲ့သဘောထားစစ်တမ်းကောက်ချက်တွေအရ Democrat က Kamala Harris က Trump ကိုကပ်ပြီးအသာရနေတာတွေ့ရပေမဲ့တကယ်ရွေးကောက်ပွဲရလက်ထွက်မှာပဲသူတို့နှစ်ဦးတည်းကဘယ်သူနိုင်လဲဆိုတာသိရမှာပါဒီလိုနှစ်ဦးတည်းကပဲတဦးအနိုင်ရတဲ့ပုံစံကတော့1856ခုနှစ်ကတည်းကဖြစ်ပါတယ်နှစ်ပါတီပဲကြီးစိုးထားတဲ့စနစ်ကထူးဆန်းတယ်လို့တော့ဖြစ်ပါတယ်အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံရေးပါတီတွေနဲ့ပတ်သက်ပြီးပြောထားတာမရှိပေမဲ့ George Washington ကိုယ်တိုင်ကပထမဆုံးနဲ့ပါတီတရားကိုစားမပြုတဲ့တဦးသီးသောသမ္မတဖြစ်ပေမဲ့ဒါကိုသူ့ရဲ့နှုတ်ဆက်မိန့်ခွန်းမှာထည့်ပြောသွားခဲ့တာပါသမ္မတ Washington သမ္မတလုပ်နေစဉ်ကလည်းသူ့အစိုးရဖွဲ့ထဲမှာအုပ်စုနှစ်စုပေါ်နေခဲ့ပြီးဒါကနိုင်ငံရဲ့ပထမဆုံးနိုင်ငံရေးပါတီတွေဖြစ်လာပါတယ်အဲဒီကစလို့ပါတီတွေမှာတစ်ခါတလေကွဲကြတာဖြစ်သိမ်းတာတွေရှိကြပြီးသူတို့နေရာမှာအစ်စ်တွေလည်းဝင်ဝင်လာတာပါအဲ့လိုဖြစ်ပြီးတဲ့နောက်နှစ်ပါတီစနစ်သစ်ဖြစ်လာပါတယ်ဒီပုံစံဖြစ်ရတဲ့အဓိကအကြောင်းကတော့အမေရိကန်ရွေးကောက်ပွဲစနစ်ကနိုင်သူအကုန်ရတဲ့မဲစနစ်ပေါ်အများကြီးမှီတည်ထားလို့ပါမဲဆန္ဒရှင်တွေမှာရွေးချယ်စရာတစ်ခုပဲရှိပြီးမဲအများစုရတဲ့ကိုယ်စားလှယ်ကရွေးကောက်ပွဲအနိုင်ရရှိပါတယ် ဒီစနစ်ကရိုးရှင်းမှုအကျိုးခံစားရပေမဲ့မတူတဲ့အဖွဲ့အကွဲတွေအကျိုးစီးပွားတွေအားလုံးကသူတို့လိုပဲအလားတူလှုံ့ဆော်တဲ့ပြိုင်ဘက်ကိုအနိုင်ရဖို့တပါတီထဲမှာသွားပေါင်းစုစည်းဖို့တွန်းအားပေးရာရောက်ပါတယ်ဒါနဲ့ဆက်ကျင်ဘက်ကတော့ပါတီစုံရွေးကောက်ပွဲကျင်းပတဲ့နိုင်ငံတွေမှာမကြာခဏတစိမ့်တဒေသကိုစားပြုမှုပဲရတတ်တာဖြစ်ပါတယ်။ပါတီတွေအနေနဲ့သူတို့နိုင်တဲ့မဲအရေးအတွက်အလိုက်လွတ်တော်ရဲ့တချို့နေရာတွေပဲအနိုင်ရတာပါ။တခြားစနစ်တွေမှာတော့အစဉ်ပေးရွေးချယ်မှုဒါမှမဟုတ်အစဉ်စဉ်ရွေးချယ်မှုဖြစ်ပါတယ်။ဒီမှာမဲဆန္ဒရှင်တွေကလိုအပ်ရင်ပိုကောင်းတဲ့သူကိုသူတို့မဲတွေလွှဲလိုက်လို့ရတာကြောင့်သူတို့လိုချင်တာကိုပိုထုတ်ဖော်ခွင့်ရပါတယ်။ဒါပေမဲ့အချိန်အများမဲပေးစနစ်မျိုးမှာတော့အတွေးခေါ်ပိုလွတ်လပ်တဲ့လက်ဝဲညွန်ပေါင်းအဖွဲ့တွေနဲ့ရှေးရိုးဆွဲအယူရှိတဲ့ဗဟိုကနေလက်ရရင်ပါတီချာရွေးချယ်မှုဖြစ်နိုင်ပါတယ်။အခုထိတော့အမေရိကန်ပြည်သူ့မှာတတိယပါတီကဝင်ကြိုင်သူသမရမဖြစ်ဖူးသေးပါဘူး။များသောအားဖြင့်တတိယကိုယ်စားလှယ်လောင်းဟာသူတို့ရဲ့အတွေးခေါ်နဲ့ဆင်တဲ့အဓိကပါတီကိုယ်စားလှယ်စီကမဲရီပြန့်သွားအောင်ဖဲ့ယူသူတွေဆိုပြီးဆွဆွဲခံရပါတယ်။အခုဒီလဲမဲဆန္ဒရှင်တွေမကျေနပ်ချက်တွေများပြီးရွေးကောက်ပွဲစနစ်ပြုပြင်ပြောင်းလဲမှုလုပ်ဖို့ Cornel West နဲ့နောက်ဆုံးရွေးကောက်ပွဲဝင်ဖို့ကနေနှုတ်ထွက်သွားတဲ့ Robert F. Kennedy Jr. လို့တတိယပါတီကရှင်ပြိုင်သူတွေကိုထောက်ခံဖို့ထပ်မံတောင်းဆိုမှုတွေရှိနေပါတယ်2024ရွေးကောက်ပွဲမှာတစ်ဖက်စလုံးမဲရလက်နီးကပ်မယ်လို့ခန့်မှန်းထားရချိန်မှာတတိယပါတီကတစ်ဖက်ကိုအလေးသာစေနိုင်ပြီးဒီရလက်ကလည်းမဲဆန္ဒရှင်တွေစိတ်တိုင်းကြတော့ဖြစ်ချင်မှဖြစ်လိမ့်မှာပါခင်ဗျာ
။အာရှနဲ့ပြည်ညာရေးဆိုင်ရာသတင်းဆောင်ပါတွေကိုမဆက်မီပါမြန်မာသတင်းဆောင်ပါတပုတ်ကိုတင်ပြပြပါရစေ။စကိုင်းတိုင်းခင်ဦးမြို့နယ်တဲကကြေးရွာတွေကိုစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်လို့ဒေသခံတွေတင်းရှောင်နေရတယ်လို့သိရပါတယ်။ဒီချိန်ထဲမှာဒေသတွင်ကုန်စင်စီးဆင်းမှုကိုစစ်ကောင်စီဘက်ကပိတ်ဆို့ထားတာကြောင့်လောင်စာစီနဲ့ကုန်စီရှာဖွေမှုလည်းကြုံနေရတယ်လို့ဆိုပါတယ်။ကျူးမျိုးနဲ့တွေ့အခြေအနေရန်ကုန်ဘက်ကသတင်းပေးပို့တာကိုကိုသားညဦးကပြောပြမှာပ
ါ။စကိုင်းတိုင်းကျူးမျိုးနယ်တွေကမုံလှကြေးရွာကိုဩဂတ်လ25ရက်နေ့ကစစ်ကောင်စီဘက်ကနေလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းမတိုက်ခိုက်ခင်မှာအဝေးထင်းကင်းထောက် drone နဲ့ထောက်လန်းခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်လူထိခိုက်မှုမရှိပေမဲ့နေအချို့ပျက်စီးပြီးတော့ဒေသခံတွေလည်းတင်းရှောင်ကြရတယ်လို့မုံလှကြေးရွာသားတဦးကပြောပြပါတယ်။
နေပိုင်းကျေနာကျေနာကျေနာတွေ့နေယူနမကောင်းနေပြီးတော့ကိုနမကောင်းနေပြီးတော့ပြင်းတော့တော့လို့ဒါကတနေ့ကျလောက်ကြာရောခွန်နိုင်55စာတိကြပြဟုတ်ပထမတစ်သိန်းကကျေရပြဟုတ်ဒုတိယတစ်သိန်းကပေါင်ရနှလုံးချပြဟုတ်အရင်လူကိုပြေးသွားပါပြဟုတ်ဟိုဝါရအိမ်တော့ဒီကျေငါဟူမွားပြတာပေါ့ဗျာအိမ်နဲ့အိမ်ရပေါ့ဒီလိုပေါ့ဝါရအိမ်တော့အိမ်ပေါ့ဒါကျိုးရရတော့တကယ်ရင်မိကြရင်ရက်ကြပါဗျာဟုတ်လူငယ်လေးရနေပေါ့ဗျာလူကြီးတွေကတော့ကျွန်တော်တို့အနေနဲ့တော့ပြင်ထုတ်ပါပေါ့ဗျာ
မုံလာရွာဒီသခံတွေကတော့နောက်ထပ်လေကြောင်းတက်ခိုက်လာမှာကိုစိုးရင်ပြီးတော့ဘေးလွရာကိုတင်းရှောင်နေတယ်လို့ဆိုပါတယ်။ဒါပြင်ရွှေဘုံမြကြီးနာကားလမ်းပေါ်ကြောင်မြောင်းကြီးရွာလမ်းခွဲကကိုပင်ကိတ်ကနေပြီးတော့ကုန်ပစ္စည်းသေးယူပို့ဆောင်မှုတွေကိုစစ်ကောင်စီဘက်ကပိတ်ထားတဲ့အတွက်ကုန်စည်းနှုန်းအဆမတန်ကြီးမြင့်တဲ့ဒဏ်ကိုလည်းဒေသခံစစ်ရှောင်တွေကြုံတွေ့နေရတယ်လို့ခင်ဦးဒေသခံတူကပြောပါတယ်
။ဟိုစစ်ကောင်စီပိတ်ထားလမ်းဆိုရင်တော့ဟိုကရွှေဘုံပေါ်ရွှေဘုံညောင်မနာရေဦးလမ်းရမယ်ပိတ်ထားတယ်။ကျွန်တော်တို့အဲ့ဒီဟွာလမ်းလည်းပိတ်ထားတယ်ကျွန်တော်တို့ခုခင်ဦးဟုတ်ပါတယ်ဒီလိုမျိုးလေးကြီးကလမ်းလေးကျွန်တော်တို့ခူးဝင်လမ်းလေးပိတ်ရတယ်ခူးဆိုရင်လုံးဝဝင်လို့မရဘူးခူးရုပ်ဆိုရင်ကားပြန်မဲ့ပဲအဲ့လိုဖြစ်တယ်ခြေတစ်ပိုက်ကိုနှစ်ကောင်းကျော်ပါတယ်ကားပုံးကြီးကြီးတက်တယ်တက်စီသေးတက်တယ်ဂျင်းနံသေးတက်တယ်အဲတက်စီဆိုရင်ခုဒကလန်ကိုဟွာပေါ်ပတ်ဆိုင်နေကွာနှစ်ပေါင်း၆တော့ပေါ့အပြင်မှာဆိုရင်၃ပေါင်းကျော်တယ်အဲ့လိုကတော့တကယ်ပေါ့ဗျာဒီဘက်ကတော့ကောက်ဆိုင်ကလေးပြုံးလို့လေးရှိရလေနောက်ဟွာလောက်တစ်ပတ်လောက်တော့အလုပ်ဖြစ်သေးရဲ့ဟိုဘက်ဆိုရင်တော့လုပ်ငန်းမရှိတော့ဘူးပေါ့ဗျာရှိရလိဇာဝင်ရှိရလိနဲ့ငါကြောင်ထိုင်းနေကြပါဗျာဆလို့ပြုတ်ပါအောင်ပေါ့
ခင်ဦးမြို့ပေါ်မှာတော့စစ်တပ်ကလုံခြုံရေးတွေကိုတင်းကျပ်ထားပြီးတော့ဒေသခံတွေကိုစစ်ဆေးမေးမြန်းမှုတွေရှိနေပါတယ်စစ်တပ်တပ်ဆွဲထားတဲ့နေရာ၃ခုမှာအခိုင်အမာဘန်ကာတွေဆောက်ပြီးတော့ခန်းစစ်ပြင်ထားတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ
VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြံပြန်တဲ့ရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြည့်ကြပါလိမ့် VOA သတင်းတွေပေးသက်စီအမြန်ဆုံးပေးပို့နိုင်ဖို့အဆင့်ကြိုးစားနေပါတယ်ခင်ဗျာ
အခုတော့အင်ဒိုနီးရှားကအစောပိုင်းခေတ်ဦးလူသားကိုမကြည့်မီပါကစ္စတန်ဘက်ကြည့်ကြအောင်ပါ ပါကစ္စတန်မှာကိုပိုင်ဆိုတာလျှက်စစ်ပြောင်းသုံးလာကြပြီးနိုင်ငံတော်ဝန်မှာပြန်ပြင်းပြင်းစွန့်အင်အသုံးပြုတဲ့အပြောင်းအလဲဖြစ်လာနေပါတယ်။ကုန်ကြစိတ်သက်သာတဲ့ပြန်ပြင်းပြင်းစွန့်အင်ကိုပို့ပြီးပြောင်းလဲသုံးဆွဲလာမှုဟာနိုင်ငံရဲ့မဟာတိုင်းလိုင်းစနစ်အတွက်တော့အချက်တက်ခုဖြစ်လာစေနိုင်တာကြောင့် VOA ရဲ့ပါကစ္စတန်ဘျူရိုအကြီးအကဲဆာရာဇာမန်ကသတင်းပေးပို့ထားပါတယ်။မတ်သိန်ကြီးထိုက်ပြောပြပေးမှာပါ။
ပါကစ္စတန်မှာလျှက်စစ်မီတာကစီးထိုးတက်လာတာကိုခြွေတာဖို့ဆူလာဆွတ်ရင်ပြောင်းသုံးလာကြပါတယ်။အစ္စလာမဘတ်ကအစင်အယူဘတ်ကတော့ဒီနွေရာသီမှာအိမ်ခေါင်းမိုးပေါ်မှာဆူလာစနစ်တက်ဖို့ဒေါ်လာ3500လောက်သုံးခဲ့ပါတယ
်။ Electricity day by day cost you have increased.
လျှက်စစ်မီတာကကတရပီးတရဈေးတက်လာပါတယ်။ပြီးခဲ့တဲ့နှစ်ကတည်းကတက်ဆင်ခြင်းပေမဲ့ဈေးကကြီးလွန်ပါတယ်။အခုတော့ဈေးကျလာလို့ဒီနှစ်မှာတက်ဆင်ဖို့ဆုံးဖြတ်ခဲ့တာပ
ါ။
နေအောင်ကြီးကထုတ်တဲ့လျှက်စစ်ကိုသုံးပြီးပိုရာကိုပင်မတာအလိုက်ကိုပြန်ပြီးတော့ရောင်းချတာကမိသားစုတွေအတွက်လျှက်စစ်မီတာကကုန်ကျစရိတ်ထက်ဝက်လောက်လျော့သွားစေပါတယ်။သုံးနှစ်အတွင်းဆိုလာပြားတက်တဲ့ကုန်ကျစရိတ်ကိုကာမိမယ်လို့လည်းမျှော်လင့်ကြပါတယ်။ဆိုလာဆွရင်သုံးတဲ့အလာရာခီရှားကအခုလိုပြောပါတယ်။
ဘာချေချွန်းဘိုးအက်ဆိုက်တက်
လာမယ့်နွေရာသီမှာလျှက်စစ်ကိုပိုးပြီးတော့စိတ်ကြိုက်သုံးနိုင်တော့မှာမို့ကျမထက်ကလေးတွေကပိုးပြီးတော့ပြောကြပါတယ
်ဇွန်လ2023ခုနှစ်ကနေမေလ2024ခုနှစ်အတွင်းအိမ်အမိုးတွေမှာတက်တဲ့ဆိုလာဆွတ်ရင်ထုတ်လုပ်မှုနဲ့ပင်မဓာတ်အားလိုင်းချိတ်ဆက်မှုက300ရာခိုင်နှုန်းကျော်တိုးလာပါတယ်တိုးဆိုလာပြားတွေအဝင်များတာကြောင့်ကုန်ကျစရိတ်လည်းကျသွားပြီးဆိုလာပြောင်းတက်ဖို့လည်းတက်နိုင်လာကြပါတယ်ဆူလာဆိုရင်ထုတ်လုပ်မှုကသဘာဝပတ်ဝန်းကျင်ထိခိုက်မှုနဲ့ပြီးပါကစ္စတန်နဲ့အတွက်လည်းပို့ပြီးတော့လွဲကူလာစီပါတယ်။ဒါပေမဲ့လည်းဈေးနှုန်းလက်လန်းမီတဲ့ဤပညာနဲ့ပြန်ပြင်းမြဲဆွတ်အင်ကိုလူကြိုက်များလာမှုကပါကစ္စတန်ကတိဆောက်ထားတဲ့လျှက်စစ်ဆွတ်အင်ထုတ်လုပ်ဖြန့်ချီမှုစနစ်အပေါ်မှာအခက်အခဲဖြစ်လာနိုင်ပါတယ်။တရုတ်ကုမ္ပဏီအများပြပါဝင်တဲ့လျှက်စစ်ထုတ်ဆက်ယုံတိဆောက်တဲ့ကုမ္ပဏီတွေကိုအကျွေးသန်းထောင်ချီပြတ်ဆက်ဖို့ပါကစ္စတန်ကရုံးကန်နေရပါတယ်။အကုန်မသုံးသည့်တိုင်အောင်ဆက်ယုံကထုတ်နိုင်တဲ့လျှက်စစ်ဓာတ်အားကအပြည့်အဝပေးဖို့စာချုပ်ချုပ်ထားတာဖြစ်ပါတယ်။ပါကစ္စတန်စွန့်အင်ဝန်ကြီးအာဝစ်လာဟာရီကအခုလိုပြောပါတယ်။
Yes, we are in a cash
crunch. ကျွန်တော်တို့အချက်တက်ဆိုင်တဲ့အခြေအနေပါ။ပင်မဒါယားလိုင်းကိုမသုံးသူတွေရှိလာတာကြောင့်ဆက်သုံးသူလျော့သွားပြီးဒီလူတွေကအခချင်းငွေကိုမျှပြီးပေးနေကြတာပါ
။ဒါဟာဆိုရင်ချို့တဲ့သူတွေအတွက်အခချင်းငွေပိုကြီးသွားစေပြီးပင်မဒါအားလိုက်အတွက်ပိုပြီးတော့အခက်တွေ့စေတာပါ။ရေရှည်တည်တဲ့နဲ့ဖွံ့ဖြိုးရေးမူဝါဒ Institute ကခလစ်ဝါလီကတော့အခုလိုပြောပါတယ
်။ Just battery key price နေချာ
battery ဈေးကကျပြီးလျှက်စစ်မီတာခါကဈေးကြီးလာတော့အားလုံးက battery အတွက်ငွေပုံသုံးလို့ပြီးပင်မဓာတ်အားလိုင်းကိုမသုံးတော့ပါဘူးပင်မဓာတ်အားလိုင်းကိုမသုံးတော့တဲ့အခါနောက်ပိုင်းမှာဝယ်လိုအားကျလာပြီးလျှက်စစ်စနစ်အတွက်ဗန္ဒာရေးတည်ငြိမ်စိတ်ချရမှုလည်းကောင်းမှာမဟုတ်ပါဘူး
တရားဝင်စည်းငွေအရာအိမ်သုံးအများစုဖြစ်တဲ့ပါကစ္စတန်သုံးဆွဲသူ 6,300 လောက်ဆိုလာစွမ်းအင်စနစ်တွေရှိထားပြီးဒါဆိုရင်ပင်မဓာတ်အလိုက်အတွက်ချင်းချောင်မှုဖြစ်ပါတယ်။အရေးအတွက်ကလည်းမြန်မြန်ဆန်ဆန်တိုးလာမယ်လို့ခန့်မှန်းထားကြပါတယ်။ဆိုလာစွမ်းအင်ပြောင်းလဲမှုကိုအစိုးရကအာမပေးတာမဟုတ်ပေမဲ့ပင်မဓာတ်အလိုက်ကိုတော့ဆက်ပြီးတော့ထိန်းထားနိုင်ဖို့မျှော်လင့်ထားပါတယ်။ပါကစ္စတန်စွမ်းအင်ဝန်ကြီးအဝစ်လက်ခါရီကအခုလိုပြောပါတယ်။
We're really looking at the industrials.
ကျွန်တော်တို့မှန်းထားတဲ့အတိုင်းဝယ်လိုအားရလာဖို့အတွက်စီးပွားရေးလုပ်ငန်းကြီးတွေကဝယ်လိုအားရှိလာမယ်လို့မျှော်လင့်ထားပါတယ်
။ဘတ်တူလိုပြည်ရင်းသုံးဆွဲသူတွေကတော
့
ဒီအပြောင်းလဲကဆက်လက်ဖြစ်ထွန်းမှာပါ။တက်နိုင်တဲ့သူတွေကဒီစနစ်ကိုပြောင်းလဲကြမှာပါ။မတက်နိုင်သူတွေအတွက်တော့အစိုးရကတခုခုလှုပ်ပေးသင့်ပါတယ
်။ပင်မဒါလိုင်းစနစ်ရေရှည်တည်ထောင်ရေးအတွက်ကတော့လျှက်စစ်ထုတ်လုပ်ဖြန့်ဖြူးမှုစနစ်တစ်ခုလုံးပြောင်းလဲဖို့လိုအပ်လာနိုင်ပါတယ်။ချွေတာလိုတဲ့ပါကစ္စတန်ပြည်သူတွေအတွက်တော့ဆိုလာဆွတ်အင်ကမျောလင့်ချက်ရောင်းချီဖြစ်ပါတယ
်။မတ်သိန်ကြီးထိုက်တင်ပြခဲ့တာပါ။အင်ဒိုနီးရှားနိုင်ငံရဲ့ကျွန်းကျွန်းမှာလွန်ခဲ့တဲ့နှစ်ပေါင်း8,000တုံးကရက်3ပေအရွယ်အစောပိုင်းလူသားတွေကိုနေထိုင်ခဲ့ကြတာ။ကြောက်ဖြစ်ရုံကျွန်းအထောက်ထားတွေကတဆင့်သူ့သေးသေးတွေကအတည်ပြုခဲ့ကြပါတယ်။ဒီအစောပိုင်းလူသားတွေဟာ Homo Florentiensis လို့ခေါ်တဲ့ဒီကျွန်းပေါ်မှာပဲနေထိုင်ခဲ့တဲ့အစောပိုင်း10,000လူသားမျိုးစိတ်ငယ်တွေနဲ့ဆက်နွယ်နေနိုင်ပါတယ်။နုံငယ်တဲ့နှစ်ပေါင်း20တွေ့ရှိခဲ့တဲ့တုန်းကသူတို့ကိုလူမှုလေးတွေလို့အမည်ပေးခဲ့ပါတယ်။အေဘီသတင်းဆောင်ပါကိုအချိန်ခါပြီးအလိမ္မာကပြောပြမှာပါ။
အင်ဒိုနီးရှားနိုင်ငံရဲ့ Flores ကျော်မှာသိငယ်တဲ့အစောပိုင်းလူသားအယိုးတွေကိုသိပ္ပံပညာရှင်တွေရှာဖွေတွေ့ရှိခဲ့ပါတယ်။ဒီလူသားအယိုးတွေဟာအရက်သုံးပေသားရှိတဲ့ရှေးဦးလူသားဖြစ်ကြောင်းကြောက်ဖြစ်ရုပ်ကျွေးတွေကလည်းတဆင်သူတွေသည်တွေအတည်ပြုခဲ့ကြပါတယ်။လူခဲ့တဲ့အနှစ်20ကလီယန်ဘွာကလှိုင်ကူတစ်ခုမှာအရက်သုံးပေခွဲရှိတဲ့ရှေးခေလူသားမျိုးစိတ်ရုပ်ကျွေးတွေကိုရှေးဟောင်းသူတွေသလားပညာရှင်တွေရှာဖွေတွေ့ရှိခဲ့ကြပါတယ်။ဒီလူသားမျိုးစိတ်ရုပ်ကြွေတွေကို Homo floresiensis လို့ခေါ်တဲ့အစောပိုင်းရှေးဟောင်းလူသားမျိုးစိတ်ကလေးအဖြစ်လူသိများခဲ့ကြပြီးတော့လူမှုလေးတွေလို့နာမည်ပေးခဲ့ကြပါတယ်။ဒါပေမဲ့ရှေးဟောင်းလူသားရုပ်ကြွေသစ်ကြံတွေဟာ 2.4 လက်မှပိုပုပြီးတော့ဒါအသေးငယ်ဆုံးလူသားရုပ်ကြွေဖြစ်နိုင်ပါတယ်
။あまりに小さいので、まあ普通だったら子供なんですよ。ですが、あのそ
もそもクリーンウェイがやんてるれ。だべめとわねメヨーတွေပါတည်တည်လေးဖြစ်နေတယ်。ဒါကိုသတိပြုမိတဲ့အတွက် Homo floresiensis အစောပိုင်းလူသားမျိုးစိတ်ငယ်ဆိုတာအတည်ပြုဖို့လုပ်ခဲ့တာပါရလက်အဖြေတွေကအာအသင့်စရာပါပဲဒီရုပ်ကျွင်းတွေကအရွယ်ရောက်သူတယောက်ရဲ့အယိုးတွေဖြစ်နေတယ်ဆိုတာရလက်အဖြေကနေသိရပါတယ်ဒီလိုရှင်းရှင်းလင်းလင်းသိလိုက်ရတော့စိတ်လှရှားမှုရောပျော်ရွှင်မှုပါကျွန်တော်ရောထွေးနေပါတယ
်အရင်တွေ့ရှိခဲ့တဲ့လူပုလေးတွေရဲ့ရုပ်ကျွင်းတွေကလူခဲတဲ့လက်ပေါင်း6000တတ်တန်းရှိပါတယ်အခုတွေ့ရှိတဲ့ကြောက်ဖြစ်ရုပ်ကျွင်းအစ်တွေကတော့လက်ပေါင်း9000တက်တန်းရှိပြီးတော့လူပုလေးတွေလွန်လပ်ပဲပေးထားတဲ့ကြောက်ဖြစ်ရုပ်ကျွင်းတွေရဲ့ဘိုးဘေးတွေနဲ့ဆက်လွယ်မှုရှိမယ်လို့ယူဆကြတာပါဒီလိုတွေ့ရှိထားတဲ့မေးရိုးတွေနဲ့သွားတွေကိုလေ့လာပြီးတဲ့နောက်2016ခုနှစ်မှာလူပုလေးတွေထက်လူသားတွေကပိုပုနိုင်တယ်လို့သူတည်တနာတွေကတန်တရားရှိခဲ့ကြပါတယ်သွားတွေပိုများတာနဲ့လက်ပေါင်းရိုးအပိုင်းအစရုပ်ကျွင်းတွေ့ရှိချက်တွေကသူစက်ကရာလုပ်ငန်းစဉ်တွေထဲမှာအသေးငယ်ဆုံးလူသားရုပ်ကျွေးဖြစ်နိုင်တယ်လို့လေးလာမှုအသေးအရာအတည်ပြုတာပါလူသားစင်ကဲဖြစ်စမှာလူသားရုပ်ကျွေးတွေဘယ်နေရာမှာဘလောက်သေးငယ်သွားမလဲဆိုတာကိုတော့နောက်ထပ်သူစေတနာတွေလုပ်ပြီးအချက်အလက်တွေနဲ့ဆုံးဖြတ်သွားမှာဖြစ်ပါတယ
်တော့もう一つ面白いのはおそらくそれより面白いのはその後
ずっとその Homo floresiensis ဟာသေးငယ်တဲ့အရွယ်အစားနဲ့တည်ရှိနေစေဖြစ်တာပါလီယန်ဘောရဲ့တက်တန်းဟာနှစ်ပေါင်း6000တက်တန်းရှိပြီဖြစ်တဲ့အတွက်ဒါဟာကြီးကြီးမားမားစင်ကဲပြောင်းလဲမှုမရှိဘဲနဲ့နှစ်ပေါင်း6000အထိတူညီတဲ့အရွယ်စားဖြစ်တယ်လို့ဆိုလိုတာဖြစ်ပါတယ်ဒီကျွန်းပေါ်ရှိနေချိန်မှာအုံနောက်အရွယ်စားကပိုကြီးလာပြီးတော့ခန္ဓာကိုယ်က Homo sapiens ဆိုတဲ့ခေတ်သစ်လူသားအသွင်ပြင်ကိုဖြစ်ပေါ်စေပြီးတော့ကမ္ဘာတစ်ဖက်ချမ်းမှာလူသားတစ်မျိုးတည်းကလုံးဝခြားနားတဲ့အခြေအနေတစ်ခုနဲ့နေထိုင်နေပါတယ်လူသားတွေသာမကအားလုံးကဒီစင်ကဲဖြစ်စဉ်ကိုရှောင်လွှဲလို့မရနိုင်ပါဘူးဒီစင်ကဲဖြစ်စဉ်ဟာတိနီယာနဲ့ပတ်ဝန်းကျင်အပေါ်မူတည်ပါတယ
်လူပုရုပ်ကျင်းတွေသိတယ်လာတာဟာဘလို့ဖြစ်ရသလဲဆိုတဲ့အကြောင်းရင်းကိုသူတည်တီတွေဆွေတွေကြီးခုံလို့နေပါတယ်အစောပိုင်းအချိန်မှာလူမှုလေးတွေဖြစ်တည်လာသလားရှေးအစာလူသားရှေးပြေးလက်မိတ်ဒါမှမဟုတ်ရေမူရပတ်ဝန်းကျင်မှာနေထိုင်တဲ့အရက်ရှည်လူသားမျိုးစိတ်တွေဖြစ်တည်လာသလားဆိုတာနဲ့ပတ်သက်လို့တော့အမြင်တွေကွဲပြားလို့နေပါတယ်ဒါပေမဲ့အခုနောက်ဆုံးသူတည်တနာပြုချက်ကတော့အစောပိုင်းလူသားတွေဟာတင်းငယ်တယ်ဆိုတာအခိုင်အမာသက်သေပြလိုက်တယ်လို့ကြွစီသူတွေကဆိုပါတယ်
I found it pretty convincing. They have
ကျမတော်တော်ယုံကြည်စရာကောင်းတာကိုတွေ့လိုက်ရပါတယ်တော်တော်ထိရောက်တဲ့ညင်းခုန်မှုတစ်ခုလို့ကျမထင်ပါတယ
်ဒီကြောက်ဖြစ်ရုပ်ကျွဲတွေ့ရှိချက်ကို Nature Communications Channel မှာ August 6ရက်နေ့မှာဖော်ပြခဲ့တာပါရှင်ကျမလေးပါပ
ါ American Satin Chow တွင်ပါတော့ဖုံးအသုံးပြုခွင့်ပိတ်ပင်မှုဒါမှမဟုတ် Satin Chow တွင်ဖုံးအသုံးပြုခွင့်မပေးဖို့အခုခါစီကံထုတ်လိုက်ကြပါတယ်အချို့ပညာရှင်တွေကစူးစူးတဲ့အောင်စေချောင်းထောက်ပြကြသလိုတချို့ကတော့လည်းစီကနဲ့အညီအသုံးပြုခွင့်ပေးတာကိုကြိုက်နေသက်ကြပါတယ်။ဖုန်းအသုံးပြုခွင့်ပေးရင်မပေးရင် AB သတင်းကိုခြေခံပြီးကိုအောင်ကခုလိုတင်ပြထားပါတယ်
။ကယ်လီဖိုးနီးယားပြည်နယ်အတွင်းကအမေရိကန်ခြေခံပညာချောင်းတွေမှာဖုန်းအသုံးပြုတာကိုကန့်သတ်ဖို့ပြည်နယ်အုပ်ချုပ်ရေးမှူးဂေဗင်နျူဆမ်ကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာဒုတိယအကြီးဆုံးဖြစ်တဲ့ Los Angeles အခြေခံပညာကျောင်းအုပ်ချုပ်ရေးနယ်မြေအတွင်းမှာဆိုရင်ကျောင်းသူကျောင်းသားပေါင်း5သိန်းကျော်ရှိတာပါအခုအခါမှာတော့ကျောင်းကျိန်အတွင်းဖုံးသုံးပြုခွင့်ပိတ်ပင်လိုက်ပြီးလာမယ့်2025ခုနှစ်ဇန်နဝါရီလမှာဒီစီမင်းစတင်တက်ဝင်မှာပ
ါ It's good for the governor
ဆက်ဆုံးသုံးပြုတာဟာဆရာမတွေကျောင်းသူကျောင်းသားတွေအတွက်အလွန်အနောက်ရှက်ဖြစ်တာကြောင့်အုပ်ချုပ်ရေးမှူးအခုလိုတိုက်တွန်းလိုက်တာကောင်းပါတယ်ကျမကလေးတွေဆိုရင်လည်းဖုန်းကိုတစ်ချိန်လုံးကြည့်နေလို့အတန်းထဲမှာဆိုရင်လည်းစာကောင်းကောင်းသင်ယူနိုင်တော့မှာမဟုတ်ပါဘူး။ဒါကြောင့်စီကံတင်းကျပ်တင်ပါတယ်။
ယူတာ၊ဖလော်ရီဒါ၊လူအီစီယားနာပြည်နယ်နဲ့ဒေသတချို့ကကျောင်းတွေမှာစာသင်ချိန်အနှောက်အယှက်ဖြစ်တာကြောင့်ဖုန်းသုံးပြုခွင့်ကတ်သတ်ပိတ်ပင်လိုက်ပြီးတဲ့နောက်ကယ်လီဖိုးနီးယားနဲ့တောင်ကယ်ရိုလိုင်းနာပြည်နယ်တွေမှာပါအခုလိုစီမင်းတင်းကျပ်ဖို့ဆောင်ရွက်လာတာပါတောင်ကယ်ရိုလိုင်းနာပြည်နယ်ပညာရေးဌာနကစာသင်ခန်းအတွင်းဆဲဖုန်းသုံးပြုတာကိုကန့်သတ်ဖို့စီမင်းစည်းကမ်းတွေစတင်ရေးဆွဲနေပါပြီတောင်ကယ်ရိုလိုင်းနာပြည်နယ်လွှတ်တော်မတ်တွေကဒီနေ့နေရာဒီမှာပြည်နယ်ဥပဒေချမှတ်ပြီးတော့ကျောင်းအချုပ်သူတွေအနေနဲ့ကျောင်းသားတွေဖုန်းသုံးပြုမှုတားဆီးပိတ်ပင်ပေးဖို့နဲ့တစ်နှစ်အတွင်းအကောင့်ထဲပေါ်ရင်ပေါ်အကောင့်ထဲမပေါ်ရင်တော့ကျောင်းရံပုံငွေချမှတ်ပေးတော့မှာမဟုတ်ဘူးလို့သတိပေးပြောဆိုထားတာပါ
I mean as an educator you know I had
very something game ma phong phie da myo ma lut phu sia ma tiao ni ne byo bi me le lat ma khan maw tru a phong lo lat ka ni byo ma cha chin ja da ba TikTok Instagram video ri ga a jaw le ko a nau shet phit si ba de
ku ka chang taw taw myan myan ma phong ma thong mo si kan tat mat tha bi me le chang da ri ga ro ni myo zon ne kwe hwet a thong pyu ja da chang lai lan ta si phu le a khat chong ya ba de တကယ်လို့အရေးပေါ်အခြေအနေကြုံလာရင်သားသမီးတွေကိုဆက်သွယ်လို့မရမှာမျိုးမိဘတွေကလည်းစိုးရိမ်နေကြပါတယ်တောင်ကယ်ရိုလိုင်းနာပြည်နယ်ကအကြောင်းတချို့မှာတော့လိုအပ်ချက်နဲ့အညီလိုက်လျောညီထွေဆောင်ရွက်တယ်လို့ဆိုရတယ်
A lot of places are talking about cell phone bans, but here
ချောင်းတွေမှာ cell phone မသုံးရဘူးဆိုပြီးတော့တားမြစ်ပါတယ် Rock Hill ကျောင်းမှာတော့ဖုန်းသုံးခွင့်ပေးထားပါတယ်ဒါပေမဲ့အသုံးပြုခွင့်ပေးတဲ့အချိန်မှသာသုံးရမှာပါကျောင်းကိုဖုန်းယူလာလို့ရပေမဲ့ဖုန်းပိတ်ထားပြီးတော့အိတ်ထဲမှာထည့်ထားရပါမယ
်ကျောင်းသူကျောင်းသားတွေစာသင်ချိန်မှာစိတ်ဝင်စားတင်နိုင်မှုနီးလန်းတွေရှာကြတာပါဒါပေမဲ့ဖုန်းကိုကိုတိကျင်တဲ့အကြောင်းအရာတွေလေးလာစရာတွေရှာဖွေဖို့လမ်းညွှန်ရမယ့်အစားတာဝန်ရှိသူတွေဟာဖုန်းသုံးခွင့်ပိတ်ပင်ဖို့နည်းလမ်းကိုပဲရွေးချယ်လေးရှိတယ်လို့တချို့ကထောက်ပြပါတယ်ဖုန်းကိုအကန့်အသတ်နဲ့သုံးခွင့်ပြုတာကြောင့်လူမှုဖွံ့ဖြိုးရေးထောက်ခုဖြစ်စေတယ်လို့လည်းဆိုပါတယ်
What we've heard from teachers is
တခြားဆရာဆရာမတွေစီကပြန်ကြားရတဲ့ရလကချိန်လက်ဆရာကောင်းပါတယ်ကလေးတွေကတခြားတယောက်နဲ့အလွယ်တကူဆက်သွယ်လို့ရတယ်လို့ကျောင်းစာသင်ခန်းနဲ့ပတ်သက်ပြီးတော့အင်စာလှုပ်ခိုင်းတဲ့နေရာမှာလဲလေးလာသင်ကြားရေးအတွက်လည်းအထောက်အကူဖြစ်စေပါတယ
်ဒါပေမဲ့လည်းစီမင်းစီကံလိုက်နာသူများတဲ့ကျောင်းတွေနဲ့တချို့ထင်းချို့ရခက်ခဲတဲ့ကျောင်းတွေကိုတန်းတူထားစီကံသတ်မှတ်လို့တော့ရမှာမဟုတ်ဘူးလို့တချို့ကထောက်ပြပါတယ်တောင်ကယ်ရိုလိုင်းနာပြည်နယ်ဆရာဆရာမတွေစီကနေကောက်ယူတဲ့အချင်းချုပ်စစ်တမ်းအရဖုန်းသုံးခွင့်အကန့်အသတ်နဲ့ထားဖို့လိုလားသူ90ရာခိုင်နှုန်းကျော်ရှိပြီးတော့55ရာခိုင်နှုန်းကတော့လုံးဝအသုံးပြုခွင့်မပေးရေးလိုလားကြတာပါလူမှုကွန်ရက်မီဒီယာတွေဟာလူငယ်တွေရဲ့ဘဝအပေါ်စိုးကျိုးတက်ရောက်နိုင်တာကြောင့်ဆိုရှယ်မီဒီယာမှာတင်တဲ့ဗီဒီယိုတွေမှာသတိပေးစာထည့်သွင်းပေးဖို့အမေရိကန်ပြည်သူ့ကျန်းမာရေးဆိုင်ရာအရာရှိချုပ်ဒေါက်တာဗီဗက်မာတီကကွန်ဂရက်စ်လွှတ်တော်ကိုတိုက်တွန်းပြီးနောက်ပိုင်းမှာကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးနယူဆမ်ကလည်းဖုန်းသုံးခွင့်စီကံတင်ချက်ဖို့ဆောင်ရွက်လာတာပါတကယ်တော့2019ခုနှစ်ကတည်းကကျောင်းကျိန်အတွင်းဖုန်းသုံးပြုခွင့်တားဆီးဖို့ကျောင်းတွေအလိုက်စီကံသတ်မှတ်ခွင့်ပေးထားတာပါခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကို20 American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Video season တွေကို line တိုမီတာထုတ်လွှင့်မှုအပြင်ကျွန်တော်ရုပ်သံ line နဲ့ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ line တိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆိုတော့ VOA Radio ညပိုင်း season ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်းရေဒီယိုစီစဉ်ကို9:00ကနေ10:00အထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10:00ကနေ11:00အထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9:00ရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24:00နားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။အခုတော့အပတ်စဉ်အစီအစဉ်တွေစပါတော့မယ်။စီးပွားရေးအကြောင်းမပြောပြီး interview တွေစတင်ပါမယ်။မြန်မာနိုင်ငံရဲ့လက်တွေ့နိုင်ငံရေးမှာတရုတ်နိုင်ငံကအမေရိကန်တက်ပို့ပြီးဗျူဟာမြောက်တွားမှုနိုင်မှာဖြစ်ပေမဲ့အမေရိကန်အနေနဲ့မြန်မာနိုင်ငံမှာ Federal Democracy စနစ်တည်ဆောက်ရေးအလေးပေးတဲ့နိုင်ငံခြားရေးမူဝါဒပို့ပြီးကျင့်သုံးသင့်တယ်လို့ဒေသတွင်းပညာရှင်တို့ကထောက်ပြလိုက်ပါတယ်။မြန်မာနိုင်ငံရဲ့ပြည်ထောင်စုစနစ်အကြောင်းသူတင်နာပြုစာရန်ရေးသားနေတဲ့တမဆက်တက်ကသူအရှိတော်အာရှလေးလာရေးဌာနကတွဲဘက်ပါမခွာဒေါက်တာ လူလျာပတ်ပရီချာရက်ကိုကိုညင်းညာရေးကဆက်သွယ်မိများထားပါတယ်
We have seen more engagement from global powers. Okay, ပထမဆုံးတော့မြန်မာအရေးမှာအမေရိကန်ရောဒီရောကထိတွေ့မှုတွေရှိနေချိန်မှာဒီအခြေတဲ့ဖြစ်ရှင်းတဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့ data တွေမှာအမေရိကန်ရဲ့မူဝါဒကဘယ်လောက်ထိထိရောက်တယ်လို့ထင်ပါလဲ။အမေရိကန်နဲ့ဘာတွေထပ်လုပ်ဖို့လိုလဲမြ။ What more could the US do?
US foreign policy should focus on how to develop federalism.
အမေရိကန်ပြည်ထောင်စုကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုစနစ်နဲ့ဖက်ဒရယ်ဒီမိုကရေစီမှာစံနမူနာပြဖြစ်တာမျိုးမြန်မာပြည်သူတွေအတွက်ဖက်ဒရယ်စနစ်နဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးအပေါ်အလေးထားတဲ့နိုင်ငံကြားရေးမူဝါဒကိုပို့ပြီးတော့အလေးပေးတဲ့ထင်ပါတယ်။မြန်မာနိုင်ငံကိုကူညီဖို့မှာပြည်သူတွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအပြင်ဒီမိုကရေစီတန်ဖိုးတွေဖွံ့ဖြိုးတိုးတက်ရေးတရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီကိုအခြေခံတဲ့ဒေသန္တရအုပ်ချုပ်ရေးစနစ်မျိုးဘယ်လိုထူထောင်မယ်ဆိုတာတွေကိုပါကူညီပေးဖို့လိုပါတယ်။ဒီနေရာမှာအမေရိကန်ကတရုတ်ထက်ပိုကောင်းဒီမိုကရေစီဖြစ်ထွန်းဖို့အတွက်အစိုးရတရက်ကိုဘယ်လိုဖန်တီးမလဲဆိုတာပါ။ဒါပေမဲ့အမေရိကန်နဲ့တရုတ်ကြားကွာခြားချက်ကမြန်မာနိုင်ငံနဲ့ပထဝီဝင်အနေထားဖြစ်ပါတယ်။ဒီနေရာမှာတရုတ်ကအာသာနေတော့မြန်မာနိုင်ငံရဲ့ပထဝီဝင်နိုင်ငံရေးကိုထိချုပ်နိုင်ဖို့သူ့အာဏာကိုအသုံးချနိုင်ပါတယ်။ပထဝီဝင်နိုင်ငံရေးအရပြိုင်ဆိုင်နိုင်မှုမှာအမေရိကန်နဲ့ရှင်ပိုလုံနိုင်မှာပါ။ဒါကြောင့်မဝေးတော့တဲ့အနာဂတ်မှာလက်တွေ့နိုင်ငံရေးကိုကြည့်မယ်ဆိုရင်တရုတ်နိုင်ငံနဲ့ရှင်ပြန်ဖို့အတွက်အမေရိကန်ကသူ့ရဲ့ power ကိုတိုးမြင့်ဖို့လိုနေတယ်လို့ကျွန်တော်ထင်ပါတယ်။ဒါလိုမှမဟုတ်ရင်တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့ဗျူဟာမြောက်နယ်ပယ်ကဏ္ဍတွေမှာလွန်မှုထိန်းချုပ်လာနိုင်မှာဖြစ်လို့အမေရိကန်အတွက်ကမြန်မာနိုင်ငံမှာမဟာဗျူဟာကျတဲ့ဆုံးရှုံးမှုတွေဖြစ်လာနိုင်ပါတယ်။ဒါပေမဲ့ဒီမိုကရေစီတန်ဖိုးတွေတရားဥပဒေစိုးမိုးရေးရည်ရှိတိရခိုင်မြဲတဲ့ဖွံ့ဖြိုးတိုးတက်ရေးဘက်ကြည့်ရင်တော့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကမတူညီကွဲပြားတဲ့နိုင်ငံရေးရသက်ဆိုင်သူအားလုံးအတွက်အကျိုးကျေးဇူးအများကြီးပေးနိုင်မယ်လို့ကျွန်တော်ထင်ပါတယ်။ဥပမာပြရရင် KNU ၊ KNM မျိုးသားအစည်းအရုံးကိုကြည့်ပါ။သူတို့ရဲ့အာဏာတည်ဆောက်ဖွဲ့စည်းပုံကိုကြည့်ရင်အဓိကနိုင်ငံရေးအဖွဲ့အစည်းအင်အားစုကကွန်ကရက်ဖြစ်ပါတယ်။ဒါကအမေရိကန်ပုံစံနဲ့အလွန်ဆင်တူပါတယ်။အမေရိကန်အနေနဲ့ဒီလိုမျိုးအောက်ခြေကနေအပေါ်ကိုချဉ်းကပ်တဲ့နိုင်ငံရေးစနစ်အဆောက်အုံလိုမျိုးကိစ္စရပ်တွေမှာဖြည့်ဆည်းပေးနိုင်ပါတယ်ပို့ပြီးတော့ပြီးပြည့်စုံအောင်လုပ်ပေးနိုင်ပါတယ
် Yes but as many suggest the US direct interest in Myanmar is also
Okay American ရဲ့တရက်အကျိုးစီးပွားကလည်းတရုတ်နဲ့ဆိုင်တော့နည်းတယ်လို့ပြောကြတယ်ရှိတာပေါ့လေနောက်တစ်ခုကတော့တရုတ်ကအခုရွေးကောက်ပွဲကိုတက်တက်တော်တော်လုပ်နေပါတယ် ASEAN ကိုလည်းပတ်မုတ်ကူညီဖို့ပြောနေတယ်တကယ်လို့အာနာသိန်းစစ်ကောင်စီကသာသူတို့ပြောထားတဲ့အတိုင်းရွေးကောက်ပွဲကျင်းပနိုင်မယ်ဆိုရင်အာဆီယံကလက်ခံပြီးထောက်ခံမယ်လို့ထင်လားခင်ဗျာဒီရွေးကောက်ပွဲချင်းကပ်မှုရဲ့တက်ရောက်မှုတွေကဘာတွေဖြစ်မလဲဒါကဖြစ်နိုင်ကြလားလားရှိတဲ့ထွက်ပေါက်တစ်ခုဖြစ်မလားဆိုလိုတာကရွေးကောက်ပွဲကိုထွက်ပေါက်နည်းပြအဖြစ်အာဆီယံကရောယူဆမှာ
elections as an exit strategy
good question and it's hard to answer but
တော်လေးကောင်းတဲ့မိကုံးဖြစ်ပြီးတော့ဖိအားခတ်ပြီးမယ်ကျွန်တော်ရဲ့အခက်ဖြတ်ချက်အရာပြောရရင်ထူထူရွေးကောက်ပွဲကတက်မတော်အတွက်တင့်လျော်တဲ့ထွက်ပေါက်နည်းပြဟာလို့ကျွန်တော်ထင်ပါတယ်ဘုဂျုံမကြီးမြောင်းလန်ကအစုဖွဲ့တချို့နဲ့ပေါင်းစည်းထားတဲ့နိုင်ငံရေးစနစ်အောက်မှာညွန်ပေါင်းဆိုးရတရက်မျိုးကိုသူလိုချင်မှထင်ပါတယ်။ရုပ်ောက်ပွဲပြီးမှလည်းသူ့အနေနဲ့မြန်မာနိုင်ငံရေးနဲ့လူအဖွဲ့အစည်းမှဥဆောင်မှုခန်းကဏ္ဍကနေဆက်ပြီးတော့ပါဝင်နေနိုင်မဲ့အနေအထားမျိုးပါ။ဒါကိုအာဆီယံအတိုင်းအဝန်ရဲ့တုံ့ပြန်မှုမှာတော့အုပ်စုနှစ်စုကွဲနိုင်ပါတယ်ပထမအုပ်စုကတော့ရွေးကောက်ပွဲကိုစန့်ကျင်ကြမယ်ထင်ပါတယ်စစ်တပ်ကအရသာအစိုးရထိန်းချုပ်မှုအောက်မှာရှိတဲ့ Federal Democracy နိုင်ငံဖော်ဆောင်ရေးအတွက်မျိုးသားညီညွတ်ရေးအစိုးရ NUG အစိုးရကိုထောက်ခံပေးဖို့ကြိုးစားတာမျိုးဖြစ်ပါတယ်ဒါပေမဲ့ဒီချိန်ထဲမှာပဲအာဆီယံနိုင်ငံတချို့ကတော့ရွေးကောက်ပွဲလမ်းကြောင်းကကောင်းတယ်လို့ပြောလာနိုင်ပါတယ်ဘကြုံမူကြီးမြောက်လန်ကသာရွေးကောက်ပွဲကိုတကယ်ကျင်ညာလာတဲ့အခါမှာမြန်မာနိုင်ငံကအတိုက်ခံအင်အားစုတွေကြားမှာလဲအုပ်စုတွေကွဲနိုင်ပါတယ်တူတူပြောရရင်တော့ပထမတစ်ခုကအလဲအလတ်သမားတွေပါသူတို့ကလည်းရွေးကောက်ပွဲမှာဝင်ပါတင့်တယ်လို့ဆိုတာမျိုးပြောလာနိုင်ပါတယ်ဒါပေမဲ့တခြားတစ်ဖက်မှာလည်းပို့ပြီးတော့သဘောထားခိုင်မာတဲ့အုပ်စုရှိပါတယ်အာဏာသိမ်းစစ်ကောင်စီကိုဆက်တိုက်ကြမှာပါသူတို့ကအာဏာသိမ်းစစ်တပ်ကိုအမြင့်ပြတ်ချေမှုန်းပြီးတိုင်းပြည်မှာ Federal Democracy စနစ်ထူထောင်လိုကြပါတယ်ဒါကြောင့်ထူထူရွေးကောက်ပွဲသာကျင်းပလာနိုင်မယ်ဆိုရင်အတိုက်ခံအဖွဲ့တွေကိုအဓိကအုပ်စုနှစ်စုခွဲစီမှာဖြစ်တယ်လို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမှာလည်းမတူညီတဲ့အမြင်တွေဖြစ်စီလာမှာပ
ါ
Yes okay ဖြစ်လာနိုင်ကြီးရှိတဲ့လူမျိုးစုနိုင်ငံရဲ့အခင်းချင်းကတော့ဘယ်လိုဖြစ်လဲခင်ဗျာ
I think briefly Myanmar can be divided.
နာဂမြန်မာနိုင်ငံရေးပထဝီဝင်အနေအထားကိုကဲဖြတ်ကြည့်ရင်တော့မြန်မာနိုင်ငံဟာအခုအခိုက်အတန့်မှာနဲ့တိတ်မဝေးတော့တဲ့အနာဂတ်မှာအဓိကအပိုင်းနှစ်ပိုင်းခွဲနိုင်မယ်လို့ကျွန်တော်ထင်ပါတယ်ပထမတစ်ခုကတော့စစ်တပ်ကဆက်လွန်မိုးထားနိုင်မယ်မြန်မာပြည်ရဲ့အလဲဘဟုဒေသပါဒါပေမဲ့ဒီနှစ်ပွင့်လင်းရသည်ရောက်ရင်အတိုက်ခံအဖွဲ့တွေကမြန်မာပြည်အလဲပိုင်းကိုပို့ပြီးတော့ထိုးဖောက်ဝင်ရောက်နိုင်မယ်အခြေအနေရှိပါတယ်မမဟုတ်ရင်နေပြည်တော်ကိုပို့ပြီးတော့မတည်မငြိမ်ဖြစ်အောင်လုပ်နိုင်မယ်လို့ကျွန်တော်ထင်ပါတယ်။ဒါကိုမွေးတော့တဲ့အနာဂတ်မှာစောင့်ကြည့်ရမယ်လို့ထင်ပါတယ်။ပ ီးတော့နောက်တစ်ပိုင်းကမြန်မာပြည်ရဲ့ဗဟုဒေတာအပြင်ဘက်ကတခြားဒေတာတွေနေဆက်ဒေတာတွေရှိပါမယ်အဲ့ဒီဒေတာတချို့မှာတော့ confederate ပုံစံဖွဲ့စည်းပုံမျိုးပေါ်ပေါက်လာနေပါတယ်ဥပမာရခိုင်ဒေတာလို့ပြောမှာပေါ့နောက်ရှမ်းပြည်သူတို့ဖြင့်ရှမ်းပြည်မြောက်ပိုင်းဝဒေတာတောင်ပိုင်းမြောက်ပိုင်းအဲ့ဒီဒေတာတွေမှာ confederate ဖွဲ့စည်းပုံအသစ်ဖြစ်ကောင်းဖြစ်လာနေပါတယ်အခြေအနေတွေကလည်းရှုပ်ထွေးနေပါတယ်တောင်ကြီးမြို့တစ်ဝိုက်ကိုကြည့်ရင်တမျိုးဖြစ်ကောင်းဖြစ်နေပါတယ်တောင်ကြီးမြို့အနီးအနားတစ်ဝိုက်မှာရှမ်းလူမျိုးတွေနဲ့ပအိုးလူမျိုးတွေထိတိုက်တွေ့လာနေတာမျိုးတွေလည်းရှိနေပါတယ်ဒီလိုရှုပ်ထွေးတဲ့နိုင်ငံကြီးမြေမျက်နှာပြင်သူမျိုးရှိနေတဲ့မြန်မာနိုင်ငံအတွက်တကယ့်အခြေအနေမှကိုသုံးသပ်ဖို့ကပြင်ပပညာရှင်တွေအတွက်အတော်လေးခက်ခဲပါတယ်ကျွန်တော်ရဲ့လေးလာမှုအကဲဖြတ်ချက်အရဆိုရင်တော့ဒီလိုရှုပ်ထွေးလာတဲ့နိုင်ငံကြီးမြေမျက်နှာတွင်ပြင်ဟာကြီးမားတဲ့စင်ခေါ်မှုတွေကတခုဖြစ်လာမယ်လို့ကျွန်တော်ထင်ပါတယ
် One final question in your okay now so တခုမေးချင်ပါတယ်ပညာပိုင်းဆိုင်ရာကျွမ်းကျင်သူတူအမြင်နဲ့သုံးသပ်ရင်မြန်မာနိုင်ငံမှာပြည်ဝတဲ့ Federal ပြည်ထောင်စုစနစ်နိုင်ငံထူထောင်နိုင်ရေးဘလောက်မျှော်လင့်ချက်ရှိလဲဗျဘလောက်လောင်းမြင်နိုင်မလဲခင
်ဗျ I think we should turn back to
ဒါဆိုရင်တော့ပင်လုံစနစ်ဖြစ်ထွန်းလာခဲ့တဲ့1948ခုနှစ်မြန်မာနိုင်ငံတော်ဖွဲ့စည်းရေးလုပ်ငန်းစဉ်အချိန်အထိပြန်ကြည့်တဲ့ထင်ပါတယ်ပင်လုံစာချုပ်မှာကမြန်မာနိုင်ငံမှာနိုင်ငံတော်တိဆောက်ရေးစီမံကိန်းတွေရေးဆွဲနိုင်မှုပထဝီဝင်ဒေသအခြေပြုဖက်ဒရယ်စနစ်ကိုအခြေခံတဲ့တွဲခေါ်မှုတွေပါဝင်နေပါတယ်ပင်လုံရဲ့အမွေအနှစ်ကတနည်းတစ်ပုံအသုံးဝင်နေပါတယ်အဲ့ဒီချိန်တုန်းကဗိုလ်ချုပ်ဆန်းကကမ္ဘာနိုင်ငံအများအပြားကဖက်ဒရယ်ဖွဲ့စည်းပုံတွေကိုစူးစမ်းလေ့လာခဲ့ပြီးမှမြန်မာနိုင်ငံကပြည်ပခါတွေကိုဖြည့်ရှင်းနိုင်ဖို့အသုံးဝင်တဲ့အစိတ်အပိုင်းတချို့ကိုပေါင်းစပ်ထည့်သွင်းခဲ့ပါတယ်။ဆိုတော့မြန်မာနိုင်ငံမှာကဟိုးလွန်ခဲ့တဲ့နှစ်ပေါင်းများစွာကလေးကအ ਨੇ ဆုံးအဆင့်ဘုကျော်အဆန်းရဲ့နိုင်ငံရေးစိတ်ကူးစိတ်တမ်းနဲ့သူ့ရဲ့တိုင်းရင်းသားခေါင်းဆောင်တချို့နဲ့ဆက်စပ်ညှိနှိုင်းရေးလုပ်ငန်းစဉ်တွေကဖက်ဒရယ်စနစ်မူပေါင်းအောက်မှာရှိနေခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်အခုချိန်မှာလည်းပင်လုံရဲ့အမွေနှစ်ကအသုံးဝင်ပါတယ်။ဒါပေမဲ့ဒါကမလုံလောက်သေးဘူးလို့ကျွန်တော်ထင်ပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ပြည်ပခါတွေကိုကန့်ထွက်ဖြေရှင်းဖို့ပင်လုံအမွေနှစ်တစ်ခုတည်းနဲ့လည်းမလုံလောက်တော့ပါဘူး။ခြေနေကအများကြီးပြောင်းလဲသွားပါပြီ။ဒါကြောင့်လက်ရှိမြန်မာနိုင်ငံတိဆောက်ရေးပြီးသူကပညာရှင်တွေကကမ္ဘာနေရာအများအပြားကဖက်ဒရယ်ပြည်ထောင်စုစနစ်ကျင့်သုံးတဲ့နိုင်ငံတွေကိုလေ့လာသင့်ပါတယ်။ဒါကခက်ခဲနိုင်ပါတယ်။ဒါပေမဲ့ဖက်ဒရယ်စနစ်တိဆောက်ရမှာအခြေခံကျတဲ့အစိတ်အပိုင်းတွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးရသက်ဆိုင်သူအားလုံးဘုံသဘောစံတာတစ်ခုရယူထားနိုင်ရင်တော့ဖြစ်နိုင်ပါတယ်။ဥပမာအာဏာခွဲဝေမှုလိုမျိုးမှာပါဆိုတော့ဏီကုန်းချုပ်ရရင်မြန်မာနိုင်ငံမှာဘယ်အစိုးရစနစ်ကိုအခိုင်အမာထူထောင်မယ်ဆိုတာခံမှန်းဖို့စောလုံးပါတယ်ဒီမိုကရက်တစ်ဖက်ဒရယ်စနစ်ဖြစ်လာနိုင်ပါတယ်ဗဟုချုပ်ကံမှုပို့ပြီးတော့ short ချထားတဲ့ confederate စနစ်ကိုလည်းဥတီသွားနိုင်ပါတယ်ဒါမှမဟုတ်နိုင်ငံရေးမတည်ငြိမ်မှုတွေဆက်ဖြစ်ပြီးတော့အပြည့်အဝကြာရှုံးနိုင်ငံအဖြစ်ကိုလည်းရောက်သွားနိုင်ပါတယ်ဒီလိုမတည်ချမရေရာမှုတွေဆက်လက်ဖြစ်ပေါ်နေပြီးမဲ့တခြားနိုင်ငံရေးယူဆတွေရှိနေပြီးမဲ့ဖက်ဒရယ်စနစ်နဲ့ဖက်ဒရယ်မူပေါင်းသဘောတရားကအရေးကြီးတဲ့ခန်းကဏ္ဍမှာရှိပါတယ်ဖက်ဒရယ်စနစ်ကပဲမြန်မာနိုင်ငံရဲ့နိုင်ငံတော်တည်ဆောက်ရေးအစီအမံနဲ့ပြည်ပခဖြေရှင်းရမှာအခြေခံသဘောတရားဖြစ်ပါတယ
် for the country state building project
ကိုကြီးညာမြန်မာနေတာပါအခုတော့လူမှုရှုကင်းကိုမြင်ကြည့်ပြီးစီးပွားရေးကြည့်ကြအောင်ပါအမေရိကဒုတိယသမ္မတကမ်လာဟဲရစ်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့လူစလုံးကငွေကြေးဖောက်ပွားမှုကင်တွယ်ဖို့နဲ့အလုံသမားတွေရတဲ့ပေါ့စုငွေပေါ်မှာပြည်တော်စုအခွန်မကောက်ရေးတို့ကိုကတိပြုထားကြပါတယ်။ဒါပေမဲ့လက်တွေ့အခေါက်ထဲဖော်နိုင်ဖို့ကတော့မလွယ်ဘူးလို့ကြွန့်ချင်သူတွေကဆိုကြပါတယ်။ VOA ရဲ့ ABR ဆိုင်ရာဘျူရိုအကြီးအကဲ Patsy Widakut Swara ရဲ့သတင်းဆောင်ပါကိုစီးပွားရေးအစီအစဉ်မှာမတ်သိန်ထိုက်ကတင်ပြထားပါတယ်။
American Democrat your Republican your Messanation အားလုံးတသဘောတည်းရှိကြတဲ့ကိစ္စများရှိလားဆိုရင်တော့ရှိတယ်လို့ပြောရမှာပါ Virginia ပြည်နယ်က Messanation James Russell ကအခုလို့ပြောပါတယ်
The seed prices keep increasing by
25% 50% နဲ့ဈေးနှုန်းတွေကတဖြည်းဖြည်းတက်လာပါတယ်ရှိတဲ့ငွေနဲ့လောင်းငါဖို့ကမလွဲတော့ပါဘူး
နိုဝင်ဘာလရွေးကောက်ပွဲအချိုကာလမှာပြိုင်ပွဲနှစ်ဦးဖြစ်တဲ့ဒုတိယသမ္မတကမလာဟဲရစ်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့နှစ်ဦးစလုံးကငွေကြေးဖောင်းပွားမှုအရေးကိုအာရုံစိုက်ထားကြပါတယ်။ဒီမိုကရက်သမ္မတလောင်းဒုတိယသမ္မတကမလာဟဲရစ်ကတော့အစားအသောက်နဲ့စားသောက်ကုန်တွေမှာစိတ်ကြိုက်ဈေးနှုန်းပြောင်းလဲမှုကိုပြည်ထောင်စုအဆင့်တက်မြှင့်ဖို့နောက်တနှစ်သားကလေးငယ်တဦးအတွက်မိသားစုကိုဒေါ်လာ6000အခွန်လျှော့ပေးရေးနောက်ပထမဆုံးအကြိမ်အိမ်ဝယ်မဲ့သူတွေအတွက်ဒေါ်လာ2000ခွဲကျော်ပေးမဲ့အစီအစဉ်တွေကိုဒုတိယသမ္မတကမလာဟဲရစ်ကကြေညာထားပါတယ်
စီးပွားရေးမူဝါဒနဲ့ပတ်သက်ပြီးသူမရဲ့ပထမဆုံးမိန့်ခွန်းမှာဝင်ငွေနည်းနဲ့လူလက်တန်းစားအမေရိကန်တန်းတရာကျော်အတွက်အခွန်ဖြတ်တောက်မှုအပါအဝင်အဆိုပြုချက်တွေကိုကမလာဟဲရစ်ကပြောဆိုခဲ့တာဖြစ်ပါတယ်။မေဆနာရှင်အများပြရဲ့စွန့်ရင်ချက်တွေဖြစ်တဲ့အိမ်စင်းနှုတ်နဲ့စားတောက်ကုန်စင်းနှုတ်ကြီးမြင့်မှုကိုကင်တွယ်မဲ့အစီအစဉ်တွေကိုမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာအနိုင်ရရေးအတွက်သူမနဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့ကြားအကြိမ်နဲ့ရှင်ပြိုင်နေရတဲ့မြောက်ကယ်ရိုလိုင်းနာပြည်နယ်ရာလီကမဲဆွယ်စည်းရုံးပွဲတစ်ခုမှာဒုတိယသမ္မတဟဲရစ်ကအခုလိုပြောဆိုခဲ့တာလည်းဖြစ်ပါတယ်
။ When I am elected president, I will make it.
ဒီကောက်ခံသမ္မတဖြစ်လာတဲ့အခါမှာအမေရိကန်အားလုံးအတွက်ကုန်ကြဈေးတွေလျှော့ချပြီးစီးပွားရေးပိုပြီးလုံခြုံမှုရှိလာစေရေးကိုထိတ်တန့်ဦးစားပေးတခုအနေနဲ့ဆောင်ရွက်ပါမယ်။
အဓိကအသားထုတ်လုပ်ငန်းကြီးတွေကိုပြစ်မှတ်ထားပြီးလုပ်ငန်းကြီးတွေစိတ်ကြိုက်ဈေးမြင့်မှုကိုပြည်ထောင်စုအနေနဲ့တားမြစ်ဖို့လဲဒုတိယသမ္မတကမလာဟဲရစ်ကအဆိုပြုပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်ကတော့
Does anyone here feel richer under
Trump လက်ထက်ကထက်ကမလာဟဲရစ်နဲ့ခရုကက်ဂျိုးတို့လက်ထက်မှာပိုပြီးချမ်းသာလာတယ်လို့ထင်တဲ့သူများရှိပါသလား။ကမလာဟဲရစ်နဲ့ခရုကက်ဂျိုးတို့လက်ထက်မှာဈေးကျလာတာများရှိပါသလား။
သမ္မတဟောင်းဒေါ်နယ်ထရန့်ကတော့လုပ်ငန်းတွေအတွက်ကုန်ကျစရိတ်များစေတဲ့စည်းမျဉ်းစည်းကမ်းတွေကိုဖယ်ရှားပြီးကုန်စည်နှုန်းကျအောင်လုပ်ဖို့စီစဉ်ထားကြောင်းပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ဒါအပြင်ရေနံနဲ့သဘာဝဓာတ်ငွေထုတ်လုပ်မှုကိုတွန်းမြင့်ပြီးကုန်စည်နှုန်းကြီးမြင့်မှုကိုတိုက်ဖြတ်မယ်အကြောင်းသမ္မတဟောင်းထရန့်ကပြောပါတယ်။ဘိုင်းပါတီစင်ပေါ်လစီစင်တာကစီးပွားရေးမူဝါဒအစီအစဉ်ရဲ့တွဲဖက်ညွှန်ကြားရေးမှူးအန်ဒရူးလော့ဒ်ကဇူးကနေအခုလိုပြောပါတယ်။
It is highly unlikely that any single
policy ဝင်ကြေးဖောင်းပွားမှုအစင်းကနေစီးပွားရေးအတွက်ဘဟုပံရဲ့ရေရှည်ရည်မှန်းချက်ဖြစ်တဲ့နှစ်ရာခိုင်နှုန်းအထိဝင်ကြေးဖောင်းပွားမှုကိုလျှော့ချတဲ့နေရာမှာသမ္မတတဦးရဲ့မူဝါဒတစ်ခုတည်းနဲ့ထိတိယောက်ယောက်တည်ရောက်မှုရှိဖို့ဆိုတာကတော့အတော်လေးမဖြစ်နိုင်ပါဘူး။
ဇူလိုင်လမှာငွေကြေးဖောင်းပွားမှုက300ခန့်နှုန်းအထိကျဆင်းခဲ့ပြီးဒါဟဆိုရင်2020ခုနှစ်မတ်လနှောင်းပိုင်းပထမဆုံးအချိန်ဖြစ်ကျဆင်းခဲ့တာဖြစ်ပေမဲ့အမေရိကန်ပြည်သူတွေမှာတော့အထင်အားနေစေဖြစ်ပါတယ်။လက်လျက်ရောင်တိုးလာပြီးအလုပ်လက်မဲ့လည်းကျဆင်းလာပြီးစီးပွားရေးပညာရှင်အများစုကစီးပွားကျမှုနဲ့ပတ်သက်ပြီးသတိပေးပြောဆိုတာမရှိတော့ပါဘူး။ဒါပေမဲ့လည်းစီးပွားရေးတစ်ခုလုံးကြန့်ခိုင်မှုအရေးကတော့မဲဆန္ဒရှင်တွေရဲ့အဓိကစိုးရိမ်ချက်တစ်ခုဖြစ်ရှိနေပြီးမဲဆွယ်စည်းရုံးမှုတွေမှာလည်းအဓိကထိုးနှက်စရာအချက်ဖြစ်နေပါတယ်။ Republican သမ္မတလောင်းတော်နဲ့ Trump က
We're not going to let this incompetent socialist
lunatic ဒီချင်းမရှိအသိဉာဏ်မဲတဲ့ socialist တွေကျွန်တော်တို့စီးပွားရေးကိုနောက်ထပ်လေးနှစ်ဆက်လက်ဖျက်ဆီးခွင့်မပေးပါဘူး။ကျွန်တော်တို့နိုင်ငံဖျက်ဆီးသွားပါလိမ့်မယ်
။ Harris ကတော့
Compare my plan with what Donald Trump intends to do
Donald Trump လုပ်ဖို့ရွေထားတဲ့အစီအစဉ်နဲ့ကျမရဲ့အစီအစဉ်ကိုနှိုင်းယှဉ်ကြည့်ပါသူကဂရေကျဲတထေးကြီးတွေလိုတနည်းပြီးတနည်းအကြီးအကျယ်အခွန်လျှော့ပေးဖို့စီစဉ်ထားပါတယ်စီးပွားရေးလုပ်ငန်းကြီးတွေရဲ့အခွန်ကိုလည်းဒေါ်လာ1 trillion ကျော်လျှော့ချဖြတ်တောက်ဖို့စီစဉ်ထားပါတယ
်ဝန်ဆောင်မှုလုပ်ငန်းတွေနဲ့ဟိုတယ်လုပ်ငန်းတွေကလုပ်သားတွေရတဲ့ပေါက်ဆူးငွေအပေါ်မှာလည်းပြည်ထောင်စုအခွန်ကိုဖယ်ရှားပေးဖို့သမ္မတလောင်းနှစ်ဦးစလုံးကကတိပေးကြပါတယ်ဒီအဆိုပြုချက်ဟာဆိုရင်ပေါက်ဆူးငွေမရကြတဲ့ fast food အလွယ်စားစားတောက်ဆိုင်ကဝန်ထမ်းတွေဒါမှမဟုတ်လဲဝင်ငွေနဲ့လုပ်သားတွေအတွက်အထောက်အကူမဖြစ်သလိုကုန်ကျစရိတ်များပြီးအလွယ်သုံးစားလုပ်လာနိုင်တဲ့လူတွေတုံးသက်သူတွေကဝေဖန်ကြပါတယ်အခွန်မူဝါဒစင်တာကအကြီးအကဲပညာရှင်စတီဗင်ရော့ဆန်သဲကအခုလိုပြောပါတယ
် How can we be sure that it's deserving working people
လူပေါင်းများစွာကသူတို့ရဲ့အပိုးစုကျင်းနဲ့လုပ်ငန်းဆောင်ရွက်မှုအခကျင်းငွေတွေကိုပေါက်ဆူးငွေလိုလုပ်ပြီးသူတို့အတွက်အခွန်ကင်းလို့ခွင့်ဖွင့်ပေးသလိုမဖြစ်အောင်ဘယ်သူတွေခံစား권ရှိတယ်လဲဆိုတာကိုဘယ်လိုတတ်မှတ်ကြမှာလဲ
အရင်ကတော့အဓိကကျတဲ့စီးပွားရေးကိစ္စတွေမှာ Trump ကိုမဲဆန္ဒရှင်တွေကပိုပြီးတော့ကြိုက်ကြပါတယ်လက်ရှိသမ္မတ Joe Biden ထက် Trump လက်ထက်မှာဘန်ဒါရေးပိုပြီးကောင်းလာလိမ့်မယ်လို့ American တွေကရှုမြင်ကြောင်းလူလူသဘောထားစစ်တမ်းအတော်များများကဖော်ပြချပါတယ်ဒါပေမဲ့လည်း Financial Times သတင်းစာနဲ့ Michigan တက္ကသိုလ် Rock စီးပွားရေးချောင်းတို့ပူးတွဲကောက်ယူတဲ့သတင်းတနစစ်တမ်းမှာတော့ကမလာဟဲရစ်လက်ထက်မှာစီးပွားရေးပိုကောင်းမယ်လို့ယုံကြည်သူ42ရာဂိုင်နှုန်းရှိလာပြီးဒီရေအတွက်ဟာဆိုရင်ပြီးခဲ့တဲ့ဇူလိုင်လအတွင်းလက်ရှိသမ္မတဘိုင်ဒန်ရရှိခဲ့တာထက်ခုနှစ်မှတ်ပိုတိုးလာတာဖြစ်ပါလေရှင်
။မ မတ်တိုင်ထားရဲ့စီးပွားရေးစီစဉ်မှာအခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ချက်ပါတယ်အမေရိကန်ပြည်ထောင်စုမှာအသက်အရွယ်ကျန်းမာရေးအခြေအနေကြောင့်အချိန်ပြည့်စောင့်ရှောက်မှုလိုအပ်တဲ့ဘိုးဘွားတွေအတွက်ဘလို့စောင့်ရှောက်မှုစနစ်တွေရှိနေပါသလဲကယ်လီဖိုးနီးယားပြည်နယ်မှာဘိုးဘွားစောင့်ရှောက်ရေးဂီယာ၃ခုဖွင့်ထားတဲ့ Along Drug the G စောင့်ရှောက်ရေးလုပ်ငန်းပိုင်ရှင်မတ်တင်တင်အင်းနဲ့မဆုမြတ်မုံကမေးမြန်းထားပါတယ်
American ပြည်ထောင်စုမှာမိသားစုဝင်တွေအနေနဲ့ဒီအပြည့်အဝအချိန်ပြည့်စောင့်ရှောက်မှုမပေးနိုင်တဲ့တက်ကြီးရွယ်ဝတွေအတွက်ကိုကျန်းမာရေးကအစဝန်ဆောင်မှုပေးစောင့်ရှောက်တဲ့တက်ကြီးကြီးဟာတွေရှိပါတယ်။ American မှာအသက်ကြီးလာရင်ဒီလိုကြီးဟာတွေမှာနေရဖို့များတာမို့ဘသူမဆိုကြိုတင်ပြင်ဆင်ထားတယ်လို့ California ပြည်နယ်မှာဒီတက်ကြီးစောင့်ရှောက်ရေးလုပ်ငန်းကိုတည်ထောင်ထားတဲ့မတ်တနေအေးကပြောပါတယ်။ဘလို့ပြင်ဆင်မှုတွေကိုလုပ်ထားခြင်းပါတယ်။တကြီးရွယ်ကိုစောင့်ရှောက်ရေးကိဟာ၃ခုအပြင်အိန္ဒိယရောက်စောင့်ရှောက်မှုပေးတဲ့ Alandra Home Care လုပ်ငန်းကိုတည်ထောင်သူမတ်တင်သေးအင်းနဲ့မေးမြန်းထားပါတယ်ရှင်
။ဒီမှာကဒီကယ်လီဖိုးနီးယားပြည်နယ်ပေါ့နော် San Francisco မြို့အနီးမှာရှိတဲ့ Oakland မြို့မှာက၂ခုဖွင့်ထားပါတယ်။ပြီးတော့နောက်တစ်ခုကကျတော့ဒီ New York ဆိုတဲ့မြို့ကလေးမှာဖွင့်ထားပါတယ်အမ။ Facility တစ်ခုကိုတော့လူ၆ယောက်ပေါ့လူဦးရေဘိုးဘွား၆ယောက်ကိုညီမတို့လက်ခံထားပါတယ်ဟုတ်ကဲ့။
ဆိုတော့ American ပြည်ထောင်စုမှာဒီအသက်ကြီးလာတဲ့အခါပေါ့နော်သူတဖြင်းကဒီကျမရဲ့အခြေအနေကြောင့်မလို့ဒီအချိန်ကြီးစောင့်ရှောက်မှုလိုတဲ့တက်ကြီးရွယ်ဝတွေဆိုလို့ရှိရင်အမတနေရိုလိုမျိုးဒီပုဂ္ဂလိကပိုင်းတက်ကြီးစောင့်ရှောက်ရေးဂေဟာတွေမှာဟိုနေကြရတယ်ပေါ့လေဆိုတော့အဲ့လိုဂေဟာတွေမှာနေထိုင်နိုင်ဖို့အတွက်ကဟိုဘယ်လိုမျိုးကြိုတင်ပြင်ဆင်ထားဖို့လိုပါလဲဒီငွေကြေးပိုင်းကအစားပေါ့နော်အဲ့ဒါကိုလည်းရှင်းပြပေးပါရှင
်ဒီနိုင်ငံမှာတော့ပေါ့နော်ဟိုအသက်ကြီးလာပြီဆိုလို့ရှိရင်ပင်စင်ကသူတို့ဒီအစိုးရကပေးတာတွေနဲ့ပတ်သက်ပြီးတော့သူတို့ကသတ်မှတ်ထားပါတယ်မဟုတ်ပေးစင်ဝင်ဝင်များတယ်ပိုင်ဆိုင်မှုတွေများတယ်ဆိုလို့ရှိရင်တော့ညီမတို့ဒီအစိုးရကပေးတဲ့ program တွေနဲ့ qualify မဖြစ်ဘူးမဖြစ်တဲ့တကြောင်မို့လို့ကိုကိုတိုင်းပဲကိုအိတ်သေးရပဲကိုထုတ်ပေးရပါတယ်အမတကယ်လို့လစာကနည်းတယ်ဒီပေးစင်လစာကရတာနည်းတယ်ဆိုလို့ရှိလို့ရှိရင်တော့သူတို့သတ်မှတ်ထားတဲ့ဝင်ငွေပေါ့နော်တစ်ထောင်တန်သိဖြစ်သေး2000တန်သိဖြစ်သေးပေါ့အဲ့လောက်ရှိတဲ့လူမျိုးဆိုလို့ရှိရင်ဝင်ငွေနည်းတယ်လို့သူတို့သတ်မှတ်တယ်ပေါ့နော်ဆိုတော့အဲ့လိုလူမျိုးဆိုလို့ရှိရင်တော့တို့အစိုးရကနေပြီးတော့ Medicare တို့ Medicare Group ကနေပြီးတော့ဒီဇယိတ်တွေကိုတို့ပေးပေးတယ
်။ကျန်းမာရေးထောက်ပံ့တဲ့ဇယိတ်တွေပေါ့
။ဟုတ်ကဲ့မှာဟုတ်ကျန်းမာရေးထောက်ပံ့တဲ့ဇယိတ်တွေကိုတို့ပေးပေးတယ်။ပေးပေးပြီးတော့တို့ကတချို့တွေကျက်တော့ဟိုကာလတစ်ခုတန်စီပေါ့နော်။တစ်လားဖြစ်ရင်ဖြစ်မယ်၊နှစ်လားဖြစ်ရင်ဖြစ်မယ်၊သုံးလားဖြစ်ရင်ဖြစ်မယ်ပေါ့နော်။တို့ကျန်းမာရေးပေါ်ခြေနေပေါ်မူတည်ပြီးတော့တို့ပေးပေးတယ်။တချို့တွေကျတော့ hospital ဖြစ်သွားတာမျိုးတို့ဝင်ငွေကလုံးဝမရှိဘူး zero ဖြစ်နေတဲ့လူမျိုးဆိုလို့ရှိလို့ရှိရင်တို့အာနောက်ဆုံးအချိန်ရောက်တဲ့အထိပေါ့နော်သူတို့တွေပေးပေးတယ် VA ဆိုလို့ရှိရင်လည်း
ဘယ်ဖြစ်စီမှုဟောင်းတွေအတွက်ကို
ညာစစ်မှုရန်ဟောင်းတွေအတွက်ကိုညာသူတို့ဒီ VA program ကနေပြီးတော့သူတို့အခွင့်အရေးတွေပေါ့နော်ဆိုအဲ့လိုလိုမျိုးတွေဆိုလို့ရှိလို့ရှိအစိုးရကထောက်ပံ့ပေးတယ်ပေါ့နော်ဆိုတော့ senior တွေအတွက်ကတော့အရင်ကောင်းတယ်သူတို့ program တွေမှာဝင်ပြီးတော့ကိုကကိုရဲ့ qualify ဖြစ်မဲ့အခြေအနေမျိုးကိုကိုကသွားပြီးတော့ရှောက်တယ်ဆိုလို့ရှိလို့ရှိရင်ဒီအစိုးရကအများကြီးသူတို့ထောက်ပံ့ပေးထားပါတယ်
ကိုဘကိုအိဆိုင်ပြီးတော့ပဲဒီလိုမျိုးပုဂ္ဂလိကတကြီးကြီးဟာဒီမှာနေရမဲ့လူမျိုးတွေအတွက်ကိုကြတော့ဘလိုမျိုးပြင်ဆင်မှုတွေလုပ်ထားတဲ့လို့အကြံပေးချင်လက်ရှင်
းအဲ့လိုမျိုးဆိုရင်တော့ကိုကကို့မှာမိသားစုတွေမရှိဘူးကိုကိုလည်းဆောက်ရှောက်မဲ့သူမရှိဘူးဆိုလို့ရှိရင်တော့ဟိုတလောက်ပေါ့နော်အနည်းဆုံး 5,000 6,000 လောက်ကို့မှာသုံးဖို့အတွက်ဇယိတ်ရှိနေမှာပဲဒီမှာတို့လူမျိုးကြီးဟာမှာသွားနေဖို့အတွက်ကိုအဆင်ပြေနိုင်တယ်ပေါ့နော်
ဒီအခုလိုမျိုးဒီအဖိုးခောက်ဟိုယူပြောဝန်ဆောင်မှုပေးတဲ့ဒီတက်ကြီးကြီးဟာပေါ့နော်အဲ့မှာဒီအဖိုးဖားရဲ့ဒီကျမရေးဘိုင်းကိုရောဘယ်လိုမျိုးတာဝန်ယူဆောင်ရှောက်ပေးရလဲဆိုတာလည်းရှင်းပြပေးပါရှင်
ဟုတ်ကဲ့မညီမတို့ဆောင်ရှောက်ပေးတာကကြတော့သူတို့ရဲ့ကျမရေးဆိုင်ရာကောစိတ်ပိုင်းဆိုင်ရာရောပြီးတော့တကူရေးတန်ရှင်ရေးအတွက်ကိုပါပေါ့နော်ညီမတို့သုံးခုလုံးပေါ့အဲ့ဒါကိုညီမတို့အဓိကထားပြီးတော့ဆောင်ရှောက်ပေးရတယ်ဘာဖြစ်လဲဆိုတော့ဒီကျမရေးနဲ့ပတ်သက်ပြီးဆိုလို့ရှိရင်စီရောကရှိတဲ့လို့ဆိုလို့ရှိရင်ညီမတို့အင်ဆူလင်နဲ့ပတ်သက်ပြီးတော့တို့စားတာတောက်တာဆိုညီမတို့ကတို့ကိုဆောက်ရှောက်ပေးရတယ်ဂရုစိုက်ပေးရတယ်သွေးပေါင်ချိန်တာတွေစီဂျိုတွေလမ်းလျှောက်တာတွေဘာတွေကအစပေါ့နော်အသေးစိတ်ညီမတို့အကုန်လုံးလိုက်လုပ်ပေးရပါတယ်အမပြီးတော့ဒီတကောတန်ရှင်ရေးဆိုလို့ရှိရင်တို့တို့ဒီဒိုင်ပါဝဲတဲ့လူတွေရှိတယ်ဟိုရေးချိုးဖို့အတွက်ကိုအဆင်ပြေတဲ့လူတွေရှိတယ်အဲ့လိုလူမျိုးဆိုလို့ရှိရင်ညီမတို့ကတို့ကိုရေးပိုင်နဲ့ချိုးပေးရတယ်အမအဝတ်စားတွေလည်းလဲပေးရတယ်ပေါ့နော်တို့ရဲ့နေတူပါပေါ့နော်လိုအပ်တဲ့ဟာမှန်သမျှစားတော့စားတာကအစညီမတို့ကတေးချအကုန်လုံးကိုစစ်စစ်ဆက်ဆက်လုပ်ပြီးတော့မှညီမတို့ကပြုစုပေးရတာအဲ့ဒါကြောင့်မို့ညီမတို့အနေနဲ့ဟိုအလုတ်သမားအစပေါ့နော်ညီမတို့ကတေးချရွေးချယ်ပြီးတော့ခံရပါတယ
်အဲ့လိုပြောလို့ဆက်ပြီးတော့မေးချင်တာပေါ့လေဆိုတော့ကိုနဲ့ဒီဆွေမျိုးဟိုတာရှင်မဟုတ်တဲ့ဟိုဒစိမ့်ပေါ့နော်တက်ကြီးရွယ်ဦးတွေကိုဆောက်ရှောက်တဲ့လုပ်ငန်းမှာဘာအဓိကကြတယ်လို့ပြောနိုင်မလဲအထူးသဖြင့်ဒီစေတနာထားဖို့နောက်ဒီစာနာမှုရှိဖို့ကဘလောက်ဟိုအရေးကြီးတယ်လို့ရောညီမအနေနဲ့ပြောနိုင်မလဲရှင
်ဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့ပေါ့နော်ကဲကြပါတယောက်လှုပ်တော့မယ်ဆိုလို့ရှိရင်ဒ ီစိတ်ချပိုင်းဆိုင်ရာကပေါ့နော်အရန်ကိုကောင်းနေမှဒီလုပ်ငန်းနဲ့ရေရှည်လုပ်လို့ရတယ်ပေါ့နော်ဆိုတော့ဒီကိုယ့်ရဲ့အဖိုးတွေအဖွားတွေလိုမျိုးကိုစိတ်ဓာတ်မျိုးထားနိုင်မှဒီလုပ်ငန်းအတွက်ကိုအစအရန်အရှင်ပြေအဲကြောင့်ညီမအမြဲတမ်းပြောတယ် This job is not for everyone ပေါ့နော်ဆိုတော့ဟာကြတော့လူတိုင်းလူတိုင်းကဒီလုပ်ကိုလုပ်ဖို့ဆိုတာကဟိုလာသာကောင်းတယ်ဆိုပေမဲ့လေကြည့်ရမလားလူတိုင်းကမလုံနိုင်ဘူးပေါ့နော်အဲကြောင့်မလို့ညီမတို့ကဒီစိတ်ပိုင်းဆိုင်ရာအရာလည်းပြင်ဆင်ထားရတယ်ပြီးတော့အတွေးပေါ့ကိုကတွေးတက်ကြတယ်အမရဲ့ဖြည့်တွေးပေးရတယ်ပေါ့နော်တချို့တွေကြတော့ဘယ်လိုပြောမလဲဆိုတော့ဒီလူကြီးတွေဆိုတာကအသက်ကြီးနေပြီနော်ပြီးတော့ dementia client နေရှိတယ်ဆိုတဲ့ခါကျတော့သူတို့စိတ်ပိုင်းဆိုင်ရာကပုံမှန်မဟုတ်ဘူးလေနော်ဆိုတဲ့ခါကျတော့ဒါတွေကိုကိုကနားလည်ပြီးတော့ဖြည့်တွေးနိုင်တဲ့လူမျိုးဖြစ်မှသာလေဒီလောက်အတွက်ကိုအဆင်ပြေရဲ့လို့ညီမပြောချင်ပါတယ်ဟုတ်
အခုဆိုရင်မတနေ့ဖွင့်ထားတဲ့ဒီတက်ကြီးစောင်းလျှောက်ရေးဂီတာက၃ခုရှိသွားပြီပေါ့လေ။နောက်ဒီအိန္ဒယာရောက်ကိုလည်းဒီသွားပြီးတော့မှစောင်းလျှောက်တဲ့ဝန်ဆောင်မှုကိုလည်းလုပ်နေရဆိုတော့ဒီလိုမျိုးအခြေအနေဖြစ်လာအောင်တော့ဘယ်ကနေစပြီးတော့ကြိုးစားခဲ့ရလဲဆိုတော့လည်းအတိုးချုပ်ပြီးတော့ပြောပြပေးပါလားရှင်
။ညီမတို့တွေကဒီနိုင်ငံမှာဒီလိုမျိုး facility ဖွင့်နေဆိုလို့ရှိရင်ပရိဘောဂတွေကအစဘူးတွေရှိတယ်ပေါ့နော်။ဒီအခန်းမှာလူတယောက်တော့ဆိုလို့ရှိလို့ရှိရင် nice stand ရှိရမယ် drawer ရှိရမယ်အိယာကလည်းဟို hospital ဘာဖြစ်ကြမဲတို့ပေါ့နော်အဲ့လိုမျိုးဒီ4 point တွေရဲ့သူတို့ရဲ့ကျန်းမာရေးအခြေအနေပေါ်မူတည်ပြီးတော့လိုအပ်ချက်တွေကိုညီမတို့ကပြန်ချိန်ပေးရတယ်စိတ်ပိုင်းဆိုင်ရာကလည်းအများနဲ့ ready ဖြစ်ဖို့အရေးကြီးတဲ့အတွက်ညီမဒီလုပ်ငန်းကိုလုပ်မယ်ဆိုပြီးဆော့ဖ်ဝဲချက်ချတဲ့အချိန်ကစပြီးတော့ဒီလူကြီးတွေနဲ့အစီအပြောင်ညီမကနေတယ်သူတို့လိုအပ်ချက်တွေကိုကိုကသိအောင်ကိုအများနဲ့စူးစမ်းပြီးတော့လေ့လာတယ်စာတွေဖတ်ကြတယ်ဒီနိုင်ငံမှာရှိတဲ့သတင်းတွေဖတ်ကြတယ်ဒါတွေနဲ့ပတ်သက်ပြီးတော့ကိုကလုပ်မယ်ဆိုလို့ရှိလို့ရှင်ပြင်ဆင်မှုတွေအများကြီးရှိတယ်ခက်ခဲတွေလည်းအများကြီးရှိတယ်။ဒါမဲ့လည်းသိရမလား။စူးစမ်းပြီးတော့ကြော်ဖြတ်ခဲ့တယ်။ပြီးတော့ဒီလိုငှက်လို့မယ်အခုလိုမျိုးဂေဟာဖွင့်နေဆိုလို့ရှိရင်ငွေပိုင်းငွေကြေးဆိုင်ရာကောစိတ်ပိုင်းဆိုင်ရာကောအရန်ကြီးကြီးတယ်ဆိုတော့ခါကျတော့ဒါတွေကိုတင်းကျပ်ခံအောင်လုပ်နိုင်မှသာမယ်ဒီလိုငန်းကအဆင်ပြေတာပေါ့နော်။ဆိုတော့ညီမအနေနဲ့ကတော်တော်တော့စူးစမ်းခဲ့ရတယ်ဒီနေရာရောက်ဖို့ပေါ့နော်
။ California ပြည်နယ်က Alandra Home Care တင်းကျပ်ရယ်ကိုစောင့်ရှောက်ရေးလုပ်ငန်းပိုင်ရှင်မတ်တင်တင်အေးဖြစ်ပါတယ်ရှင်။American ပြည်ထောင်စုကပြည်နယ်တိုင်းမှာဒီငွေကြေးမတက်နိုင်တဲ့ဘိုးဘွားတွေအတွက်ကိုအစိုးရ၆ပတ်နဲ့စောင့်ရှောက်ရေးအစီအစဉ်တွေရှိတာမို့ကြိုတင်လေ့လာစာရင်းပေးထားတဲ့နယ်လို့သူကအကြံပြုပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ VOA ကိုစာပေးပို့လို့ရဆိုရင် bamis@voanews.com ကို email နဲ့ပို့နိုင်တယ်လို့ VOA ရဲ့ Facebook Messenger ကလည်းပို့နိုင်ပါတယ်။ခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။အစ္စရေးကိုအီရန်နဲ့သူ့အစွဲပွားတွေတိုက်ခိုက်လာနိုင်ခြင်းရှိသေးတယ်လို့ယုံကြည်ကြအောင်အမေရိကန်ကတနင်္လာနေ့မှာပြောလိုက်ပါတယ်။အီရန်ငေါဆောင်တွေနဲ့တခြားလူပုဂ္ဂိုလ်တွေရဲ့လူသစ်ရှင်ကြားပြောဆိုချက်တချို့အရအဲ့ဒီလိုတိုက်ခိုက်မဲ့ချင်းချောက်မှုတွေကိုအမေရိကန်ကစောင့်ကြည့်နေပြီးတိုက်ခိုက်လာမယ်ဆိုလို့ရှိရင်လည်းအစ္စရေးကိုရောအမေရိကန်တပ်ဖွဲ့တွေကိုပါကာကွယ်သွားမယ်လို့ပေတဂွန်ပြောခွင့်ရပုံဘူးချုပ်ပက်ဒရိုက်တာကသတင်းတောက်တွေကိုပြောလိုက်ပါတယ်။ယူကရိန်းနိုင်ငံတွေကို drone နဲ့ missile ဒုံးအလုံးကြီးပေါက်200လောက်နဲ့ရုရှားကတနင်္လာနေ့မှာတိုက်ခိုက်ခဲ့တဲ့အတွက်လူ4ဦးတက်မနေသေဆုံးခဲ့ပြီးနိုင်ငံတော်မျိုးအတော်များများမှာဓာတ်အားပြတ်တောက်ကုန်တယ်လို့ယူကရိန်းရာရှိတွေကပြောပါတယ်။ဒေသဆက်ဦးတက်မနေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဓာတ်အားအလို့အဆုပ်ဖြစ်တဲ့ဆောင်းရသည်မတိုင်မီယူကရိန်းရဲ့ဓာတ်အားပေးစနစ်တွေအကြီးအကျယ်ထိခိုက်ပျက်စီးအောင်ရုရှားတို့လုပ်ပုံရတယ်လို့ယူကရိန်းဆိုတာကဆိုပါတယ်။မန်လေးတိုင်းမှာတော့တပိတ်ချင်းမျိုးကိုဩဂုတ်လ25ရက်နေ့မှာပြေးဝါထိန်းချုပ်သိမ့်ပိုက်လိုက်တယ်လို့ NUG အမျိုးသားညီညွတ်ရေးဆိုရကာကွယ်ရေးဝန်ကြီးဌာနကအမှတ်တမ်းဓာတ်ပုံတွေနဲ့တကွာဖော်ပြခဲ့ပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီစစ်လက်နက်ခဲယမ်းတွေအပြင်ခရိုင်အုပ်ချုပ်ရေးအဖွဲ့ဝင်ဒုတိယဗိုလ်မှူးကြီးတူဦးကိုလည်းဖမ်းဆီးရရှိမိခဲ့ပြီးသူ့ကိုနိုင်ငံတကာစစ်ဥပဒေနဲ့ညီကောင်းမွန်စွာထိန်းသိမ်းထားတယ်လို့လည်းဆိုပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်တာ၈ကြိမ်ရှိခဲ့ပေမဲ့ PDF တွေကမြို့ကိုအောင်မြင်စွာထိန်းချုပ်နိုင်ခဲ့ပြီလို့လည်းထုတ်ပြန်ပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာအတည်ပြုတာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာအခုတော့အစီအစဉ်ကိုအဆုံးသတ်ပြစေခင်ဗျာဒီနေ့အင်္ဂါမနေ့အစီအစဉ်ထုတ်လို့ရမူကမှတ်တင်ထိုက်ပါ VOA ရုပ်သံရမနက်ပိုင်းအစီအစဉ်ကို VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာချမ်းသာဘေးပြဒုက္ခဝေးကွာကြပြီးစန္ဒဘဝထထူးမြတ်ဖြစ်ကြပါစေ။ဘေးကင်းကျမ်းမာရှိကြပါစေကျွန်တော်တမောင်သားမှ